Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေသောတာရှင်များရှင်2018ခုနှစ်ဩဂုတ်လ7ရက် VOA American အတန်းရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်တင်ဆက်နေပါပြီရှင်ဒီညအစီအစဉ်တွေကိုကျမမြတ်သင်းအောင်ကတာဝန်တင်ဆက်သွားမှာပါ
ကျမသင်္ကီထိုက်ပါရှင်အမေရိကန်အာကသသိပ္ပံအေဂျင်စီ NASA ရဲ့သမိုင်းဝင်ခီးစဉ်အဖြစ်နေရဲ့အနီးကိုကပ်ဖို့အာကသယန္တစီဒီကနေ့လွှတ်တင်လိုက်ပါပြီမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနယ်စပ်ကပိတ်မိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်ဘက်ကအကူအညီပေးနေတာတွေရပ်ဖို့မြန်မာဘက်ကပန်ကြားလိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုတော့ကိုရန်နိုင်တဲ့အတူကြီးညာပါမယ်ရှင်
ဟုတ်ကဲ့ပါရှင်။သောတာရှင်တွေနားဆင်ရမယ့်တနင်္ဂနွေညရဲ့ထိတ်တန့်ရောက်သတင်းလွှာမှာတော့ Ranger ဒုက္ခသည်တွေပြန်လည်လက်ခံရေးအလင်းအမြန်စတင်မှုနှစ်နိုင်ငံကြားသဘောတူညီချက်ရပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကိုယ်တိုင်နေဆက်မှာမြန်မာအစိုးရပြင်ဆင်ထားတဲ့ဒုက္ခသည်ပြန်လည်လက်ခံရေးစခန်းတွေကိုတွားရောက်ကြည့်ရှုတဲ့အပေါ်ကောင်းတဲ့အလားအလာဖြစ်အကဲခတ်တွေကအသုံးသတ်ပါတယ်
။မြန်မာပြည်ဖက်ကအစိုးရပိုင်းနဲ့ဘင်္ဂလားဒေ့ရှ်ဖက်ကအစိုးရပိုင်းညှိနှိုင်းဆောင်ရွက်ပြီးတော့နိုင်ငံတကာကျောင်းဝင်အဖြစ်ပြီးနာမည်ကံကံဆောင်ရွက်နိုင်မယ်ဆိုရင်တော့ဒါကျွန်တော်တို့
ကမန်တိုင်းသားလူမှုကွန်ရက်ဥက္ကဋ္ဌဦးထွန်းငွေပြောသွားတာပါသတင်းပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်တနင်္ဂနွေညရဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမရေးဆွေးနွေးကမှာတော့နှစ်တန်ကြာရက်ဆိုင်ထားခဲ့ရတဲ့ဒဝယ်ရည်နဲ့စိတ်ကန်းနဲ့စီးပွားရေးဇုံတို့ကိုမကြခင်မှာပြန်လည်စတင်နိုင်ဖို့ပြင်ဆင်နေတဲ့အကြောင်းကိုအထူးအစီအစဉ်အပိုင်းနှစ်အဖြစ်ဆွေးနွေးတင်ဆက်ထားပါတယ်ဒါပြင်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်နဲ့မြမပြည်မပေးစာများကဏ္ဍပြင်ကဘာတလွှားထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုတင်ဆက်သွားပါမယ်အခုတော့ထိတ်တန့်ရောက်သတင်းတွေကိုမတ်သိငင်းနဲ့ကိုရန်နိုင်တို့ပြောပြပေးပါအောင်ရှင
်အမေရိကန်အာကသသိပ္ပံအေဂျင်စီ NASA ရဲ့သမိုင်းဝင်ခီးစဉ်အဖြစ်နဲ့နေရဲ့အနီးကိုကပ်ဖို့အာကသယန္တစီကိုဒီကနေ့လွှတ်တင်လိုက်ပါပြီဒီကနေ့တနင်္ဂနွေနေ့မနေ့အစောပိုင်းမှာအမေရိကန်ပြည်ထောင်စု Florida ပြည်နယ် Cape Canaveral အငူကနေပါကာဆိုလာပရုအာကာသစူးစမ်းရေးရင်ကိုလွှတ်တင်လိုက်တာဖြစ်ပါတယ်။တမိုင်းမှာရှိခဲ့တဲ့အာကာသရင်တွေထက်ပိုပြီးနေရဲ့ဝင်းကျင်ကိုကတ်နိုင်ဖို့အခုခီးစဉ်ကရည်မှန်းထားတာပါ။အခုလွှတ်တင်လိုက်တဲ့အာကာသစူးစမ်းရေးရင်ရဲ့အရွယ်အစားကတော့ကားအသေးဒဇင်းစာလောက်ရှိပြီးပေါင်ချိန်1400ရှိပါတယ်။တနအီကိုမိုင်ပေါင်း4,000-3,000အရှိန်နဲ့သွားမှာဖြစ်ပြီးတမိုင်းမှာအရှိန်အမြန်ဆုံးအာကာသရင်လည်းဖြစ်သွားစေပါတယ်။ဒီအရှိန်ကဘလောက်မြန်တယ်လဲဆိုရင်မိုင်140လောက်ဝေးတဲ့အမေရိကန်ပြည်ထောင်စုဖီလာဒယ်ဖီးယားကနေဝါရှင်တန်ဒီစီကိုတစ်စက္ကန့်နဲ့ရောက်နိုင်တဲ့နှုံးလေးဖြစ်ပါတယ်။အမေရိကန်အကသသိပ္ပံအေဂျင်စီ NASA ကလွန်ခဲ့တဲ့ဆယ်စုနှစ်တွေကတည်းကနေရဲ့ဝန်းကျင်ကိုအကသစူးစမ်းရေးရင်လွှတ်တင်လိုခဲ့တာပါ။ဒါပေမဲ့လည်းနေရဲ့အပူချိန်ကနေအကသရင်ကိုကာကွယ်ပေးနိုင်မဲ့ဤပညာမရှိဖြစ်ခဲ့ပါတယ်။အခုပါကာဆိုလာအကသစူးစမ်းရေးရင်ကတက်ရှိထေရှားလူပုဂ္ဂိုလ်တဦးရဲ့နာမည်ကိုပေးထားတဲ့ပထမဆုံးသော NASA ရဲ့ mission လည်းဖြစ်ပါတယ်။နေဆွမ်းအင်လှိုင်းတွေတရှိမှုကို1958ခုနှစ်တုန်းကခန့်မှန်းခဲ့တဲ့ဒေါက်တာယူဂျင်းပါကာရဲ့အမည်ကိုပေးထားတာဖြစ်ပါတယ်။အခုအာကာသစူးစမ်းရေးရှင်ကနေရဲ့ဆက်ဝန်းကိုချဉ်ကပ်သွားရင်တော့ဒေါက်တာပါကာခန့်မှန်းခဲ့တဲ့နေဆွမ်းအင်လှိုင်းတွေရဲ့အရှိန်ကိုလေ့လာနိုင်မှာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်ရှာလော့ဗဲလ်မြို့ကတူထွက်တံရုပ်ကျန်းဖတ်မှုတွေဖြစ်ခဲ့တဲ့လူမျိုးရေးဝါဒီတွေရဲ့ခြိတက်ပွဲပထမဆုံးနှစ်ပတ်လည်အဖြစ်ဒီနေ့တနင်္ဂနွေနေ့မှာမြို့တော်ဝါရှင်တန်နဲ့အနီးနားကဗာဂျီးနီးယားပြည်နယ်တို့မှာဆန္ဒပြပွဲတွေလုပ်ဖို့ရှိနေပါတယ်လူမျိုးရေးဝါဒီတွေနောက်တံပြန်ဆန္ဒပြသူတွေကသမရအိမ်ပြည်တော်အနီးကရင်းမြစ်မှာခြိတက်ကြဖို့ရှိနေပြီးတော့အကြမ်းဖက်မှုတွေကြိုတင်ကာကွယ်နိုင်ဖို့လည်းလုံခြုံရေးကိုတင်းကြပ်ထားပါတယ်ပြီးခဲ့တဲ့ကရှာလော့ဗေးမှာခြိတက်ပွဲကိုစီစဉ်ခဲ့ပြီးဒီနေ့မှာတော့လုပ်ခွင့်မရခဲ့တဲ့ဂျေးဆန်ကက်စလာကတော့ဒီကနေ့ခြိတက်ပွဲကလူဗျူအခွင့်အရေးခြိတက်ပွဲဖြစ်လို့ဖို့ပြောဆိုထားပါတယ်မြို့တော်ဝါရှင်တန်ရဲ့အနောက်တောင်ဘက် 160 ကီလိုမီတာမှာရှိတဲ့ရှာလော့ဗေးမှာတော့ပြီးခဲ့တဲ့နှစ်ကအဖြစ်ပြက်တွေကိုလေ့လာပြီးလူမျိုးရေးခွဲခြားမှုမရှိရေးမြင့်တင်ဖို့လူထောင်နဲ့ချီစုဝေးကြမယ်လို့ခန့်မှန်းထားကြပါတယ်သမ္မတဒေါ်နယ်ထရမ့်ကတော့ညီညွတ်ကြဖို့ကိုမနေ့စနေနေ့ကပန်ကြားထားပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံအရှေ့တောင်ပိုင်းဂါဇနီမြို့ကအရေးပါတဲ့နေရာတွေကိုထိန်းချုပ်နိုင်ရေးအတွက်အစိုးရတပ်တွေနဲ့တာလီဘန်သဘုံတွေကြားတတိယမြောက်နေအဖြစ်ဒီကနေ့တိုက်ပွဲတွေဆက်ဖြစ်နေပါတယ်။မြို့ရဲကတာလီဘန်တိုက်ခိုက်ရေးသမားတွေကိုအာဖဂန်တပ်ဖွဲ့တွေကတံပြန်တိုက်ခိုက်နေတဲ့အကြောင်းအာဖဂန်စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးမိုဟာမက်ရှာရစ် ရာတာလီကဒီကနေ့မြို့တော်ကာဘူးကသတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်။တဘုံတွေကရက်သားတွေထဲမှာဈေးအရောင်းဝယ်နေရာတွေမှာခြေကုပ်ယူထားတာကြောင့်အာဂန်တပ်ဖွဲ့တွေအနေနဲ့ရက်သားတွေထိခိုက်ဒေဆုံးမှုကိုကာကွယ်နိုင်ဖို့ဂယုတဆိုင်နဲ့တဖြည်းဖြည်းချင်းလှုပ်ရှားနေရတယ်လို့လည်းဗိုလ်ချုပ်ကြီးကပြောပါတယ်။ဂါဇနီမြို့ရဲကပြည်내အုပ်ချုပ်ရေးမှူးရုံးရဲဌာနချုပ်အချင်းထောင်ကြီးနဲ့ထောက်လှမ်းရေးရုံးတွေအပါအဝင်မဟာဗျူဟာမြောက်နေရာတွေအလုံးကိုတော့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကထိန်းချုပ်ထားစေဖြစ်တယ်လို့စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးရာဗတလီကပြောပါတယ်။ဂါဇနီမြို့ကအာဖဂန်တပ်ဖွဲ့တွေအနေနဲ့နောက်နှစ်ရက်အတွင်းမှာတည်ငြိမ်အေးချမ်းရေးကိုပြန်လည်ထိန်းနိုင်ပြီးအဝေးပြေးလမ်းမကြီးကိုပါပြန်ဖွင့်နိုင်မယ်လို့လည်းစစ်တပ်အကြီးအကဲကအခိုင်အမာပြောပါတယ်။ကာဘူးအပါအဝင်နိုင်ငံရဲ့မြောက်ပိုင်းနဲ့တောင်ပိုင်းကိုချိတ်ဆက်ထားတဲ့အဝေးပြေးလမ်းမကြီးပေါ်ကဂါဇနီမြို့ကိုထိန်းချုပ်နိုင်ရေးအတွက်ပြီးခဲ့တဲ့တောက်ကြနေ့ကဆလို့တာလီဘန်တို့ကဗက်ပေါင်းစုံကနေအကြီးအကျယ်တိုက်ခိုက်နေတာဖြစ်ပါတယ်။တိုက်ပွဲတွေကြောင့်လမ်းတွေပိတ်သွားပြီးယာနဲ့ချီတဲ့ခီးသွွားတွေလည်းသုံးရက်ကြာပိတ်မိနေကြပါတယ်ရှင်
။အမေရိကန်ပြည်ထောင်စုအနောက်မြောက်ပိုင်းဝါရှင်တန်ပြည်နယ်မှာတောက်ကြနေ့တုန်းကပုဂ္ဂလိကလေကြောင်းလိုင်းပိုင်းလေရင်ကိုခိုးယူမောင်းနေတဲ့သူဟာRichard Russell ဆိုသူဖြစ်တယ်လို့အာနာပိုင်းကပြောကြားလိုက်ပါတယ်အသက်29နှစ်ရှိဖြစ်တဲ့အဲ့လူဟာ Horizon Air လေကြောင်းလိုင်းမှာခီးတယ်တွေရဲ့တစ်တာတွေနဲ့လေယာဉ်ကိုဆွဲတဲ့အလုပ်ကိုလုပ်တာဖြစ်ပါတယ်သူဟာတောက်ကြာနေကအလုပ်ယူနီဖောင်းနဲ့အလုပ်လုပ်ခဲ့ပြီးတော့ Horizon လေကြောင်းလိုင်းရဲ့ Bombardier G400 လေရဲ့ခေါင်းငန်းထဲကိုဝင်ပြီးမောင်းနေပြန်တန်းသွားခဲ့တာဖြစ်တယ်လို့အာနာပိုင်းကပြောပါတယ်လေယာဉ်ဟာ Seattle Tacoma နိုင်ငံကလေဆေးရဲ့တောင်ပတ်မိုင်30ကျော်အကွာကကေထရွန်ကျွန်းပေါ်ကိုပြတ်ကျသွားတဲ့အချိန်မှာသူလည်းတည်ဆုံးသွားတယ်လို့ယူဆကြပါတယ်။အနာပိုင်တွေကတော့ရဆော့ဟာသူ့ကိုယ်သူတက်တည်တဲ့သဘောရှိတယ်လို့ပြောပါတယ်။ဒီအဖြစ်ပြကြအောင်တုံလုံးချောက်ချမိတယ်လို့ရဆော့မိသားစုဝင်တွေရဲ့အခြေညာချက်မှာပြောထားတာကိုမိသားစုနဲ့နီးစပ်သူမိတ်ဆွေတို့ကဖတ်ကြားခဲ့ပါတယ်။တောက်ကြနေနောက်ပိုင်းကတော့ Seattle မြို့နားမှာဖြစ်ခဲ့တဲ့ဒီလင်းရင်ခိုးယူပြန်သန်းမှုနဲ့ပတ်သက်ပြီး American ပြည်တော်စုစုံစမ်းစစ်ဆေးအရာရှိတွေဟာစုံစမ်းစစ်ဆေးမှုကိုမနေ့စနေနေ့ကစတင်ခဲ့ပါတယ်ခင်ဗျာ။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေတွေနဲ့ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံနယ်စပ်မှာခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်6000ကိုဘင်္ဂလားဒေ့ရှ်ဘက်ကအထောက်အကူပေးနေတာတွေရပ်ဖို့မြန်မာဘက်ကပြောဆိုတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုတယ်ဆိုပြီးအရေးပီသတင်းကဖော်ပြပါတယ်။ဒီလူတွေကိုလူသားချင်းစာနာထောက်ထားမှုအကူအညီတွေကိုဘင်္ဂလားဒေ့ရှ်ဘက်ကပေးနေတာတွေရပ်ပြီးမြန်မာဘက်ကပေးဖို့ကန့်လန့်တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနကမနေ့စနေနေ့နောက်ပိုင်းမှာပြောဆိုပါတယ်ဒီကန့်လန့်ချက်အပေါ်ဘင်္ဂလားဒေ့ရှ်ဘက်ကမှတ်ချက်ပေးပြောဆိုခဲ့တာမရှိတဲ့အကြောင်းဒါပေမဲ့လည်းနှစ်နိုင်ငံနယ်စပ်မှာစစ်တမ်းတစ်ခုကောက်ယူဖို့မြန်မာဘက်ကအဆိုပြုချက်ကိုတော့အပြုသဘောဆောင်တုံ့ပြန်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနဘက်ကပြောပါတယ်ဒီလူတွေကဘင်္ဂလားဒေ့ရှ်ဘက်ကိုလည်းဝင်ရောက်ခွင့်မရဘဲနှစ်နိုင်ငံနယ်စပ်မှာပိတ်မိနေကြသူတွေပါဘင်္ဂလားဒေ့ရှ်ဘက်ကပို့ပေးတဲ့နိုင်ငံတကာအထောက်အကူတွေကိုမှီခိုနေရသူတွေလည်းဖြစ်ပါတယ်မြန်မာနိုင်ငံကိုရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးအဘူဟာဆန်မိုဟာမက်မာမုတ်အလီနဲ့မြန်မာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေတို့ပြီးခဲ့တဲ့တောက်ကြနေ့နေပြည်တော်မှာဆွေးနွေးမှုအတွင်မြန်မာဘက်ကအခုလိုတောင်းဆိုတာလို့လည်းပြောပါတယ်မြန်မာနိုင်ငံကို၄ရက်ကြာခီးစဉ်ဖြစ်နေရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးကမနေ့စနေနေ့တုန်းကတော့ဒုက္ခသည်တွေပြန်လည်လက်ခံရင်းမြန်မာအစိုးရရဲ့ဆောင်ရွက်ချက်တစ်စိတ်တစ်ပိုင်းဖြစ်တဲ့ရခိုင်မြောက်ပိုင်းကအဆောက်အုံဆောက်လုပ်မှုအခြေအနေတွေကိုတွားကြည့်ပါတယ်မြန်မာအစိုးရဘက်ကတော့ထွက်ပြေးရသူအလုံးကိုပြန်လက်ခံမယ်လို့ပြောဆိုထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံပါဘူးရှင
်ကက်စပီယံပင်လယ်ကမ်းဆက်၅နိုင်ငံတို့ကခေါင်းဆောင်တွေပင်လယ်ဆိုင်ရာသမိုင်းဝင်သဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးလိုက်ကြပါတယ်ရုရှား၊ယူရန်၊အဇာဘိုင်ဂျန်၊ကာဇက်စတန်နဲ့တာကမင်နစ်စတန်နိုင်ငံတို့ကက်စပီယံပင်လယ်အရေးသဘောတူညီချက်ကိုနှစ်ပေါင်း20ကျော်ကြာညှိနှိုင်းခဲ့ကြတာပါ။ကာဇက်စတန်နိုင်ငံစစ်ကမ်းမြို့အက်တော်မှာဒီကနေ့သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တာလည်းဖြစ်ပါတယ်။သဘောတူညီချက်သေးစိတ်ကိုတော့မထုတ်ပြန်သေးပါဘူး။ကက်စပီယံပင်လယ်ရဲ့ဟိုက်ဒရိုကာဗွန်သဘောဝဓာတ်ငွေ့တည်ရန်ဇာတာကိုဘယ်လိုခွဲဝေကြမလဲဆိုတာကလည်းအကျိတ်နဲ့ဆွေးနွေးခဲ့ကြရတဲ့အကြောင်းရင်းတွေကတစ်ခုဖြစ်ပါတယ်။ Caspian ပင်လယ်ကျမ်းပင်နဲ့အနီးတဝိုက် area တွေမှာရေနံစီပေါင်းဘီလီယံနဲ့ချီရှိနေပြီးတဘာဝတန်ငွေကုဘမီတာထရီလီယံနဲ့ချီရှိနေတယ်လို့လည်းပြောဆိုထားကြပါတယ်ဖြစ်ပါတယ်ခင်ဗျာ
Syria နိုင်ငံမြောက်ပိုင်းမှာပောက်ကွဲမှုဖြစ်ပြီးအနည်းဆုံးလူပေါင်း39ဦးသေဆုံးခဲ့ရတယ်လို့ Syria ရေဆောင်ချီအဖွဲ့ကပြောပါတယ် Turkey နဲ့ဆက်အနီးသဘုံထင်းချုံရ Idlib ပြည်နယ်ဆာမာရာရွာတဲကလက်နက်တူလောင်ရုံမှာပောက်ကွဲမှုဖြစ်တာလို့ဗီတင်အခြေဆိုင်ဆီးရီးယားလူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်။ပောက်ကွဲရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။သေဆုံးသူတွေထဲမှာအမျိုးသမီးတွေနဲ့ကလေးငယ်တွေလည်းပါတယ်လို့စောင့်ကြည့်အဖွဲ့ကပြောဆိုထားပါတယ်ရှင
်။ American ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တဝန်းလောင်ချွမ်းနေတဲ့တောမီကြောင့်ဒေသခံတောမီများသူတို့ရဲ့အိမ်တွေမိတဲ့ပါမတော့အောင်လုပ်နေတဲ့ချိန်ထဲမှာပဲဒီတောမီကနေထွက်လာတဲ့အစိတ်မီးကိုးတွေနဲ့တခြားလူတို့ညဉ့်ညမ်းမှုတွေအနေရကနေသူတို့ရဲ့ကျန်းမာရေးကိုကာကွယ်နိုင်အောင်လဲကျူပန်းနေကြပါလေတချို့ဒေသခံတွေဟာအသက်ရှူမှုရတာချောင်းဆိုးတာမျက်စိရာရန်တာတွေလို့တခါမှမကြုံမှုတဲ့ကျန်းမာရေးစိုးရိမ်မှုတွေနဲ့ရင်ဆိုင်နေရပါတယ်ဒေသခံတွေအနေနဲ့သူတို့နေထိုင်တဲ့နေရာကတော်မီလောင်ကျွမ်းတဲ့နေရာနဲ့မနည်းရင်တော့မှအိမ်မှာထွက်နေတဲ့ဆိုရင်မျက်နှာဖုံးတွေတတ်ထားကြဖို့ကိုဆရာဝန်တွေကတိုက်တွန်းထားပါတယ်အခုဆိုရင်ကယ်လီဖိုးနီးယားပြည်နယ်တဲ့တော်မီလောင်တဲ့နေရာနဲ့မနည်းကတဲ့တခြားနေရာတွေမှာတော့မှမိခိုးတွေကဖုံးလွှမ်းနေတာဖြစ်ပါတယ်လူမှုညဉ့်ညမ်းမှုကိုဖြစ်စေတဲ့မီးလောင်ကျွမ်းမှုကနေဖြစ်လာတဲ့မီးစားတွေမိခိုးအမုံမွားတွေကမိုင်ယာပေါင်းများစွာကိုလည်းအလွယ်တကူရောက်ရှိနိုင်တာပါကယ်လီဖိုးနီးယားတောင်ပိုင်းမှာတနနေ့ကဖြစ်ခဲ့တဲ့တော်မီကစနေနေ့မှာတော့85စကွယ်ကီလိုမီတာထိကြီးလာခဲ့ပြီးမိသားသမားတွေလည်းအပူတစ်ပြင်းငြိမ့်သက်နေကြပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံမှာဩဂုတ်လ9ရက်နေ့ကလှုပ်ခတ်ခဲ့တဲ့ငလျင်ကြောင့်ကလေးတွေစိတ်ထန်ရာရမှုတွေကနေပြတ်အောင်ကူညီဖို့ရည်မှန်းထားတဲ့စာသင်ကျောင်းတစ်ခုကိုလမ်ဘုတ်ကျွန်းရဲ့ဒုက္ခသည်စခန်းမှာဖွင့်လှစ်လိုက်ပါတယ်အင်ဒိုနီးရှားစစ်တပ်ရဲ့စိတ်ပညာရှင်ယူဒာရာမန်ကထန်ကျွန်းမှာဖွင့်ထားတဲ့အဲ့ဒီအကြောင်းကိုသွားပြီးငလင်းကြောင့်ကလေးတွေမှာဖြစ်တဲ့စိတ်ထန်ရာတွေပြောင်းအောင်အပြုသဘောဆောင်တဲ့လှုပ်ရှားမှုတွေပြောစရာလှုပ်ရှားမှုတွေကိုလုပ်ခဲ့ကြပါတယ်။ဒီငလင်းကြောင့်အင်ဂျီ68,000ခန့်ပျက်စီးခဲ့ပြီးလမ်ဘုတ်ကျွန်းရဲ့လူဦးရေ10ရာခိုင်နှုန်းလောက်ဖြစ်တဲ့လူပေါင်း 39,000 လောက်အိုးအိမ်မဲ့ဖြစ်ခဲ့ကြပါတယ်။တူရကီရဲ့စီးပွားရေးပြဿနာတွေနဲ့ပတ်သက်ပြီးအမေရိကန်နဲ့တခြားနိုင်ငံတွေအပေါ်တူရကီသမ္မတကမနေ့စနေနေ့မှာပြစ်တင်လိုက်ပြီးတူရကီနိုင်ငံအပေါ်ကိုစီးပွားရေးအရဆစ်ဆင်နေတယ်လို့ပြောဆိုသွားပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းအမေရိကန်ဘက်ကတူရကီသွင်းခုံတွေအပေါ်အခွန်တိုးကောက်မှုနဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုတပြိုင်တည်းဆောင်ရွက်လာပြီးနောက်ပိုင်းအမေရိကန်ဒေါ်လာနဲ့လဲလှယ်နှုန်းမှာတူရကီငွေကြေးတန်ဖိုးကျဆင်းလာတာကိုတူရကီသမ္မတကတုံ့ပြန်ပြောဆိုတာဖြစ်ပါတယ်ရှင်။
ထိပ်တန်းရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါအခုတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်းရှောင်သွားတဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးအလင်းအမြန်စတင်မှုနှစ်နိုင်ငံကြားသဘောတူညီခဲ့ကြပြီးတဲ့နောက်မှာဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးဝန်ကြီးကိုယ်တိုင်နေဆက်မှမြန်မာဆိုရပြင်ဆင်ထားတဲ့ဒုက္ခသည်ပြန်လည်လက်ခံရေးစခန်းတွေကိုတွားရောက်ကြည့်ရှုတဲ့အပေါ်ဒုက္ခသည်တွေပြန်လည်လက်ခံရေးအဆင်ပြေလာစေမယ့်လက္ခဏာအဖြစ်အကဲခတ်တွေကရှုမြင်ပါတယ်။ရခိုင်အရေးမြန်မာဘင်္ဂလားနှစ်နိုင်ငံနဲ့ကုလသမဂ္ဂတို့ပူးပေါင်းဆောင်ရွက်မှုနဲ့အတူဒေသခံပြည်သူတွေချင်းချင်းကြားယုံကြည်မှုတည်ဆောက်နိုင်ဖို့နဲ့နှစ်ဖက်အတိုင်းဝိုင်းအတွက်ခိုင်မာတဲ့လုံခြုံရေးအာမခံချက်ရှိဖို့အရေးကြီးတယ်လို့ဌာနေတိုင်းရင်းသားတွေကထောက်ပြကြပါတယ်။မတ်စုမွန်ဆက်သွယ်မေးမြန်းထားပါတယ်။
ပြီးခဲ့တဲ့ဩဂုတ်လဂုံပိုင်းနှုန်းကရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့အချိန်တစ်နှစ်ကြာမြင့်လာချိန်မှာပဲအကြမ်းဖက်တိုက်ခိုက်မှုတွေတွင်နယ်မြေရှင်းလင်းမှုတွေကြောင့်အသက်ဘေးကနေစိုးရိမ်ရလို့ဘင်္ဂလားဒေ့ရှ်ဘက်တင်းရှောင်သွားတဲ့တိမ့်ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရရင်ပြန်နိုင်ရေးဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကိုယ်တိုင်မြန်မာအစိုးရတာဝန်ရှိသူတွေနဲ့လာရောက်တွေ့ဆုံညှိနှိုင်းပြီးတော့ဒုက္ခသည်တွေအစောတလျင်ပြန်လည်လက်ခံရေးသဘောတူညီချက်ရှိချက်ကိုပြီးခဲ့တဲ့ဩဂုတ်လ10ရက်နေ့ကနေပြည်တော်မှာသဘောတူလက်မှတ်ရေးထိုးခဲ့ကြတာပါစနေနေ့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကိုယ်တိုင်နေရက်ကနေပြန်လာမဲ့သူတွေအတွက်ရခိုင်ပြည်နယ်မောင်နှုံမြို့နယ်ကမြန်မာအစိုးရပြင်ဆင်ဆောင်ရွက်ထားတဲ့ဒုက္ခသည်ပြန်လည်လက်ခံနေရာချထားရေးစခန်းတွေနေဆက်ကြားစခန်းတွေကိုတွားရောက်လေ့လာခဲ့တာဖြစ်ပါတယ်အခုလိုမျိုးဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကိုယ်တိုင်ဒုက္ခသည်တွေပြန်လည်လက်ခံရေးမြန်မာအစိုးရတာဝန်ရှိတဲ့သူတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့အပေါ်အလားအလာကောင်းတစ်ခုဖြစ်နေဌာနေတိုင်းရင်းသားတွေကရှုမြင်ပါတယ်တိမ့်ချီထွက်ပြေးသွားသူတွေနဲ့ဒေသခံအပြစ်မဲ့ပြည်သူတွေလည်းပါဝ င်တာမို့လို့သူတို့ကိုပြန်လည်လက်ခံနေရချထားရေးတနိုင်ငံအစိုးရတာဝန်ရှိသူတွေနဲ့ကုလသမဂ္ဂပူးပေါင်းပြီးအဆင်ပြေအောင်ဆောင်ရွက်ပေးစေလိုပါတယ်လို့လည်းကမန်တိုင်းရင်းသားလူမှုကွန်ရက်ဥက္ကဋ္ဌဦးထွန်းငွေကပြောပါတယ
်တစ်ဖက်ကအကြမ်းဖက်မှုဖြစ်လာတဲ့အချိန်မှာအရသူအရသားတွေကိုဆက်မဆိုင်သေးနဲ့အကြမ်းဖက်တဲ့လူတွေကိုပဲကြီးကြီးရောက်ရောက်အရေးယူနေခြင်းနဲ့ဒီလိုမျိုးလူဦးရေ9သိန်း8သိန်းထိဖတ်ပြရအောင်ဒီကိုကျွန်တော်တို့လည်းမဖြစ်စေချင်ဘူးတော့ဒီလူတွေကနိုင်ငံသားမှန်တယ်ဆိုလို့ရှိရင်ဒါသူတို့လောက်တော့ဥပဒေနဲ့စီစစ်ပြီးတော့ထုတ်ပေးတဲ့နဲ့ထုတ်ပေးတဲ့နဲ့အခုတော့နိုင်ငံသားလည်းဘယ်နိုင်ငံသားပြောရမှလည်းမသိဘောနော်ကျွန်တော်တို့ဖြစ်နေတဲ့ပုံစံတွေကလေမြန်မာဖက်ကရောပူပေါင်းဆောင်ရွက်ပြီးတော့တကယ်စီစစ်ပြီးမှန်မှန်ကန်ကန်လက်ခံသွားမယ်ဆိုရင်တော့ဒီနိုင်ငံတကာရဲ့ဝေဖန်မှုတွေပေါ့အလားအလာတွေအားလုံးလည်းရောကြပြီးတော့ဟိုဒီဘက်ကရောက်တဲ့လူတွေလည်းသူ့နေရာသူပြန်ရောက်တဲ့သဘောပေါ့နော်မြန်မာပြည်ဖက်ကအစိုးရပိုင်းနဲ့ဘင်္ဂလားဒေ့ရှ်ဖက်ကအစိုးရပိုင်းညှိနှိုင်းဆောင်ရွက်ပြီးတော့နိုင်ငံတကာကြောင်းဝင်ဆံဖြေပြီးမှန်မှန်ကန်ကန်ဆောင်ရွက်နိုင်မယ်ဆိုရင်တော့ဒါကျွန်တော်တို့ပြည်တွင်းအတွက်လည်းပြဿနာအေးပါတယ်တခြားနိုင်ငံတွေရဲ့ဝေဖန်မှုတွေလည်းရောကြပြီးတော့ဒါပြည်လေမှုကိုရရှိနိုင်တယ်လို့အဲ့လိုပဲမြင်ပါတယ်ဟုတ်ကဲ့
ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးရဲ့ရခိုင်ခီးစဉ်ပေါ်မှာတော့ဘင်္ဂလားဒေ့ရှ်ဘက်ကသူတို့စီကိုတိမ့်ချီပြီးရောက်ရှိနေတဲ့ဒုက္ခသည်တွေပြန်ပို့နိုင်ရေးဆောင်ရွက်ချက်တစ်ခုအဖြစ်ရှုမြင်တယ်လို့ဒေသခံပြည်သူတွေနဲ့နေရက်ကနေပြန်လာမဲ့သူတွေကြားယုံကြည်မှုတည်ဆောက်ဖို့လိုအပ်တယ်လို့ရခိုင်ပြည်နယ်ရသေးတော်မျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကပြောပါတယ
်ကျမတို့မြင်တာကတော့ဟုတ်ပါတယ်ဒီဘင်္ဂလားဒေ့ရှ်ဝန်ကြီးကလာတယ်ပေါ့နော်မြန်မာနိုင်ငံကလည်းစာချုပ်တွေလက်မဲ့ထိုးထားတယ် MOU လက်မဲ့ထိုးထားတာလည်းရှိတယ်ပေါ့လေပြန်လာမယ်ဆိုရင်ခေါ်ဖို့အတွက်ဘလောက်အခြေအနေတိသူတို့ဟိုရှိနေပြီလဲဆိုတာကိုလည်းသူတို့သိကျင်လို့လာတယ်လို့ပဲအဲ့လိုပဲသုံးသပ်ကျင်ပါတယ်အဲ့တော့ကျမတို့အကြံပေးကျင်တာကတော့တကယ်လို့များသူတို့ကိုလက်ခံရမယ်ဆိုရင်လည်းသိတဲ့နေရာတစ်ခုမှာလက်ခံပေးပါနော်နောက်တစ်ခါ1980ခုနှစ်ဥပဒေအရစီစစ်ပါနိုင်ငံသားချင်းတဲ့လူတွေကိုဖြစ်အောင်လုပ်ပေးပါအဲ့တော့သူတို့ကိုဖြစ်တဲ့လူတွေကိုလည်းလက်လက်ဆော့ဆော့ကောသူတို့အတိအကျလိုချင်တာကဒီဒေသမှာစာဝတ်နေနဲ့သူတို့လုံနိုင်ကြိုင်နိုင်အောင်နဲ့လုံခြုံရေးကောင်းကောင်းနဲ့သူတို့နေနိုင်အောင်ကိုပဲသူတို့အတိအကျထားပြီးလိုလားနေတယ်ဆိုတာကိုကျမတို့တွေကပြည်သူတွေရဲ့ဆန္ဒတွေကိုအဲ့လိုပဲသိရှိနေရပါတယ
်မြန်မာဘင်္ဂလားနိုင်ငံအရေးနဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးလေ့လာသုံးသပ်နေတဲ့ဒေါက်တာခင်ဇော်ဝင်းကတော့အခုလိုမျိုးဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဘက်ကမြန်မာနိုင်ငံအထူးသဖြင့်ရခိုင်ဒေသကိုကိုယ်တိုင်သွားရောက်လေ့လာခဲ့တဲ့အပေါ်မှာတော့ဘင်္ဂလားဒေ့ရှ်ရောက်တိမ့်ချီတဲ့ဒုက္ခသည်တွေအရေးအကျက်တဲကိုပြည်လည်အောင်ဆောင်ရွက်တဲ့လုပ်ငန်းစဉ်တစ်ခုဖြစ်ရှုမြင်ပါတယ်
။နောက်ဆုံးအဆင့်အနေနဲ့ဒီဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးကလာပြီးကူရတာပဲ။သူ့အနေနဲ့လည်းနောက်မှကမုတ်တုံယာရီကဝင်လာပြီနော်။သူ့ဒီဘင်္ဂလားဒေ့ရှ်ဆိုလည်းပြည်အားတွေကများပါတယ်။သူတို့ကစစ်ကောင်းလည်းရောက်ခဲ့တယ်လေ။ရောက်ခဲ့တော့အချိန်သွားကြည့်ပြီးတော့သူ့အနေနဲ့ကသူတို့ပဲလည်းပြောမယ်ဆိုလို့ရှိရင်သူ့ရဲ့စီးပွားရေးနဲ့ထိခိုက်တယ်နော်။ဒီကမိုးရေးဆေးရဝင်လာပြီးပဲ။အဲဘင်္ဂလားဒေ့ရှ်လည်းမကြိုင်ရွေးကောက်ပွဲလုပ်တော့မယ်လေ။နော်။ဒါပါလဲဆိုတော့ဒီကျူးစားပြရတာပါပြမစလို့ရှိရင
်အခုလက်ရှိအခြေအနေမှာတော့မြန်မာအစိုးရဘက်ကမွတ်စလင်ဒုက္ခသည်တွေလို့တုံ့တုံပြီးရိုဟင်ဂျာလို့နိုင်ငံတကာကခေါ်ပေါ်တဲ့သိချီတဲ့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေနေရရင်းကိုပြန်လာနိုင်ရေးဘင်္ဂလားဒေ့ရှ်အစိုးရမြန်မာအစိုးရနဲ့ကုလသမဂ္ဂတို့ပူးပေါင်းဆောင်ရွက်နေကြဆဲဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဘူဟာဆန်မိုဟာမက်အလီဟာမြန်မာနိုင်ငံကို၄ရက်ကြာခီးစဉ်ဖြစ်ရောက်ရှိနေတာဖြစ်ပြီးတော့ဒုက္ခသည်တွေပြန်လည်လက်ခံရေးသဘောတူညီချက်တွေရရှိအပြီးပါတော့ရခိုင်ဘက်ကိုဒုက္ခသည်စခန်းတွေလေ့လာနိုင်ရေးသူ့ရဲ့ခီးစဉ်ဆက်တာလည်းဖြစ်ပါတယ်ရှင
်မဆုမွန်ဆက်သွယ်မေးမြန်းထားတာပါအခုဆက်ပြီးတော့တနင်္ဂနွေညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြမအရေးဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်ပြီးခဲ့တဲ့သတင်းပတ်မှာတင်ပြခဲ့သလိုပဲဒဝယ်ရင်နဲ့စီမံကိန်းနဲ့စီးပွားရေးဆောင်ဟာစီမံကိန်းအတိုင်းအတိအကျအကောင့်ထဲပေါ်မယ်ဆိုရင်တော့ဒေတာအတွက်သာမကပဲတိုင်းပြည်အတွက်ပါအကျိုးဖြစ်ထွန်းစေမယ့်စီမံကိန်းဖြစ်ပါတယ်ဒါပေမဲ့ပွင့်လင်းမြင်သာမှုမရှိတဲ့အပိုင်းတွေတွေ့နေရတာကြောင့်လက်တွေမှာရီမန်းထားတဲ့အတိုင်းဖြစ်လာပါမလားဆိုတဲ့အပေါ်တက်ကြွလှုပ်ရှားသူတွေနဲ့ဒေသခံတွေကြားစိုးရိမ်မှုတွေထွက်ပေါ်နေတာပါသူတို့စိုးရိမ်မှုတွေကဘလောက်လက်တွေ့ကြပါသလဲဒဝယ်ရီနဲ့စီမံကိန်းနဲ့အထူးစီးပွားရေးဆောင်အပိုင်းနှစ်အထူးစီစဉ်ကိုကိုဇော်ဝင်းလှိုင်ကစီစဉ်တင်ဆက်ပေးထားပါတယ
်မှရောက်နေကြတဲ့မြန်မာနိုင်ငံသားအလုပ်သမားတွေပြည်တော်ပြန်ပြီးအလုပ်လုပ်နိုင်ကြဖို့နဲ့ဒေသဖွံ့ဖြိုးရေးအတွက်ရည်ရွယ်ပြီးဒီတဝယ်ရင်းနဲ့စီမံကိန်းကိုဇုံအလိုက်ခွဲပြီးလှုပ်ဆောင်ဖို့စီစဉ်ခဲ့တာဖြစ်ကြောင်းစီမံကိန်းစတင်ကလေးကအတွင်းကြကြအထုလေ့လာနေသူလည်းဖြစ်ဒေသခံတအူးလည်းဖြစ်တဲ့ကိုလေးလွင်ကပြောပါတယ်
အဲ့တော့ကျွန်တော်တို့တဝယ်တွေပမာတွေပေါ့ထိုင်းမှာရောက်နေတဲ့ကျွန်တော်တို့ဆွေမျိုးတွေကျွန်တော်ညီကိုတွေအိမ်တော်ပြန်ဖို့အတွက်စီမံကိန်းဆိုတဲ့ပုံစံမျိုးနဲ့လူကြီးတွေကဆန်ထားနဲ့စေတနာနဲ့လှုပ်ပေးတာ ไอ้ลูกเฮา6000 9000อလုံးย่ําเลยบ่อะแล้วย่ะล่ะอเส้นปี่ล่ะโอเคเลยสมมามิโนเซลล์ now face 2 face 3โซเซลล์จ่ะลูกပြောเกเลยอะยังไอ้หลุมตะเนเนเตะไม่ห่อတော့อะสรุปดีแท้มากาวลุบย่ะไล่ตาในกูอ่ะ SME สรุปเราดีอ่ะสเกลเลเวอร์ဖြစ်နေတယ်ဒီဒေတာကန်တွေอ่ะရေလုပ်ငန်းနေကျွန်တော်တို့ဒီနနတိဘူးတွေကြက်မောက်ယူဘူးတွေဘာတွေညာတွေတို့လုံနေတဲ့အလုပ်လေးတွေတူတဲ့အလုပ်မျိုးလေးတွေကိုပဲဒီမှာစလုပ်ရင်ဒီကလူတွေကကျွန်တော်တို့ liver incentive intensive ဖြစ်တာပေါ့အလုပ်ကံရရှိကြမယ်အဲ့ဒါဆိုရင်ကျွန်တော်တို့ဒီကလူတွေဘဝလူနေထိုင်မှုတွေထူးထထောင်ဖြစ်လာမယ်ဆိုတဲ့ရည်ရွယ်ချက်စေတနာနဲ့အဲ့ဒါကိုအရင်လုပ်ပါလို့ပြောခြင်း
ဒါပေမဲ့ပြည်ပမှာရောက်နေကြတဲ့မြန်မာအလုပ်သမားတွေပြန်လာရေးအတွက်ပြည်ထဲမှာလှုပ်ဆောင်မဲ့စီမံကိန်းတွေကနေရရှိမဲ့အကျိုးခံစားခွင့်တွေဟာဆွတ်ဆောင်မှုမရှိဘူးဖြစ်နေတယ်လို့သူကထောက်ပြပါတယ်
။ချစ်ချင်းလေးပဲယူရီးယားမှာအခုဘတ်300ကျော်ရတယ်လေ။အနည်းဆုံး။အဲ့တော့ဒါနဲ့ထိုက်တန်နဲ့ဒါနဲ့တူညီတဲ့ငွေကိုဒီမှာဒီနေ့ပေးနိုင်ရင်ဒီလူတွေပြန်လာမှာပဲ။သူကနာပွားလုပ်ရတယ်ဆိုတာကိုယ့်စီမှာအဲ့လိုအခွင့်အရေးအဲ့လိုပမာဏမရလို့သွားလုပ်တာ။တူရင်ချက်ချင်းပြန်လာတယ်။မတူရတော့နည်းနည်းတော့ပြန်တယ်။ဘာလို့မဆိုကိုယ့်အိမ်ကိုပြန်ညင်ကြတာပဲ
။စီမံကိန်းအစပိုင်းမှာဆောက်လုပ်ရေးလုပ်ငန်းတွေအတွက်အီတလီယန်ထိုင်းကုမ္ပဏီကဒေသခံတချို့ကိုအလုပ်ခန့်ခဲ့တာကြောင့်ကိုစောမြင့်လို့ဒေသခံတွေယာယီအလုပ်ရခဲ့ပူပါတယ်
။အဲရွက်ခိုင်းလဲခေါ်ခိုင်းတယ
်။ဘလောက်ပေးလဲဆိုတော့ဒီနေ့
။ဒီနေ့အဲ့ဒီက9500ပဲ
။ဒီနေ့ကကိုစောမြင့်အလုပ်သေးလား
။အလုပ်သေးတယ်ကျွန်တော်။
ဟောဘလောက်လောက်လုပ်လဲရလဲ
။နှစ်နှစ်ကျော်ကျော်တန်းနေလာတယ်ပဲကျွန်တော်နေပေးမှာတော့အောင်လေးလာလောက်ပဲတိုင်ပဲညာကိတ်ပြင်းသွားတယ်ဟိုးဘိုးကမှအင်းကြီးရှိတယ်ဟုတ်လား
။
စီမံကိန်းအင်းကြီးအဲ့ဒီအင်းမှာညာစုံဆန်ရတယ်လေ
။ဩအညာဆောင်သွားလို့ရတာ
။အဲ
။ဩအ
ဲ့ဒါနည်းနည်းနေဖက်တာနဲ့ဆက်ပြေးတာပေါ့။ဩအ
ဲ့မှာတွားရုံပဲပေါ့ညာတ
ော့။အဲအဲလက်ကြည့်ရှုရတာပေါ့။အဲ့လိုမျိုး။ကြီးရတော့ကြည့်ရှုလိုက်လိုက်လိုက်ရတာဒါပေမဲ့ကိုယ်လည်းကြည့်တဲ့လူဝန်သားဆိုတာရှိတယ်လေ။ဒါပေမဲ့ကိုယ်လည်းကြည့်ချင်းပြီးတော့မအီရဘူးပေါ့အဲ့လိုမျိုး။
ဘယ်စီမံကိန်းမဲ့ဖြစ်ဖြစ်မြန်မာနိုင်ငံရဲ့လက်ရှိဒီဇယ်ရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေတွေနဲ့အညီလှုပ်ဆောင်မယ်ဆိုရင်အခုလိုလွှဲမစရာအကြောင်းမရှိဘူးလို့88ပွင့်လင်းလူအဖွဲ့အစည်းကဥအောင်နိုင်ဦးကတုံ့တက်ပြောဆိုပါတယ်
။နံပါတ်1အချက်ဘမပြမထုတ်ထားတဲ့ဥပဒေရှိတယ်။ဥပဒေနဲ့အညီလောက်ပါလို့ကျွန်တော်တို့ကပြောချင်းတာ။ဟုတ်ပြီဥပဒေနဲ့အညီလောက်ပါဆိုရင်ဆိုဘာဖြစ်လို့ပြောလဲဆိုတော့ကျွန်တော်တို့တည်တယ်လို့စီမံကိန်းတော်တော်များများနဲ့ဟာလက်ရှိပြဋ္ဌာန်းထားတဲ့ရင်းနှီးမြှုပ်နှံမှုဥပဒေတွေနဲ့မညီတာတွေကိုကျွန်တော်တို့အများကြီးတွေ့နေရ
စီမံကိန်းစတင်တဲ့2008ခုနှစ်ကစလို့လေယာဉ်မြေသိမ်းဆည်းမှုတွေရှိခဲ့တာနဲ့တဘာဝပတ်ဝန်းကျင်ထိခိုက်နေတာမျိုးရှိလာနိုင်တဲ့အပေါ်စိုးရိမ်မှုတွေထွက်ပေါ်ခဲ့တာကြောင့်ဝေဖန်မှုတွေအမျိုးမျိုးရှိခဲ့တာပါဒါပေမဲ့လည်းအရင်အစိုးရကဘလောက်ပဲအစီအငော်မတည့်တာတွေလုပ်ခဲ့လုပ်ခဲ့နောက်တက်လာတဲ့အစိုးရကပြည်သူတွေထိခိုက်နေတာမျိုးနဲ့အောင်လုပ်ပေးရမယ်တာဝန်ရှိတယ်လို့တနင်္သာရီတိုင်း Human Rights Watch လူ့အခွင့်အရေးစောင့်ကြည့်အဖွဲ့ဝင်ကိုတန်းဝင်းကလည်းပြောပါတယ်
တမျိုးလူကတော့ဒီသက်ခန့်ဆိုတော့ဒီသက်ဖော်ပြတူတယ်မို့ဘယ်သူမှမဆိုလူကျင်ရတာဗျကျွန်တော်တို့ပြောနေတဲ့ပြောစုချက်တွေစီဒီသက်ဖော်ပြတူတယ်ရေကိုကတ်ကွက်နေတာမဟုတ်ဘူးဘယ်လူဖော်ပြတူတယ်မလဲဘယ်လောက်ထိဖော်ပြတူတယ်မလဲဘယ်သူတွေခံစားွားမလဲဘယ်လောက်ထိရည်ရှိခံမလဲပေါ့နောက်တစ်ခုအစိုးကျတွေကဘာတွေလဲဘယ်လူကောက်ွယ်ဖို့ဘယ်လူကုစားဖို့ကြိုးစားလာလဲကျွန်တော်တို့ပြောနေတာအစိုးစိုးချက်စီအရှိမရှိခဲ့တဲ့နင့်နာခဲ့တဲ့လူတွေကိုပြန်မကုစားဘဲနဲ့အရှိမဖြစ်ခဲ့တဲ့အမိုက်ပုံကြီးဒီလိုပြစ်ထားပြီးကလကချပြီးတော့အဲ့ဒီအနတ်ဆိုးတွေနဲ့ပဲအဲ့ဒီပြဿနာတွေနဲ့ပဲရှစ်ဆက်ဒါတွေဘေးချထားလိုက်သွားလိုက်မယ်ဆိုတော့ကျွန်တော်တို့ကတကယ်ကအဲ့ဒီလိုမျိုးမဖြစ်သင့်ဘူးဗျအစိုးရဆိုရအစိုးရတကြက်ပဲရှိတယ်ဗျလူတွေကထင်နေလို့သာအုတ်ချုပ်သူတွေပြောင်းသွားကြတယ်ကျွန်တော်အစိုးရသိလို့ခေါ်တယ်အစိုးရဆိုတခုပဲရှိရမယ်ပြည်သူလူထုလေးစားရတဲ့အစိုးရဆိုတခုပဲရှိရမယ်ဗျဘယ်သူပြောင်းပြောင်းအစိုးရဖြစ်လာရင်ပြည်သူလူထုရဲ့တာဝန်ထမ်းရမှာပေါ့အစိုးရလူမထမ်းခဲ့လို့ငါတို့မထမ်းနိုင်ဘူးဆိုရင်ရှင်းတယ်အစိုးရမလုပ်ဘူးပဲ
။ဒါကြောင့်လဲ NLD အစိုးရအနေနဲ့ရွေးကောက်ပွဲကာလကပေးထားတဲ့ဂရုတွေအတိုင်းလက်တွေ့မှာအကောင့်ထဲဖော်ဖို့လိုတယ်ဆိုတာကိုဦးအောင်နိုင်ဦးကထောက်ပြပါတယ
်။လူထုခေါင်းဆောင်ဒေါက်တာစုကြည်ရဲ့စကားသည်ကျွန်တော်တို့နားလည်တာနိုင်ငံတော်အစိုးရရဲ့မူဝါဒပဲဖြစ်တယ်။ဟု
တ်တယ်သူကခေါင်းဆောင်ဖြစ်နေတ
ယ်။သူကခေါင်းဆောင်ဖြစ်နေတယ်။အဲ့တော့သူ့စကားအတိုင်းကျွန်တော်တို့လိုက်လို့ရမှာဒါပေးထားတယ်။ဘာဖြစ်လို့လဲဆိုတော့သူပြည်သူနဲ့အတူလို့ကျွန်တော်တို့ပြောထားတယ်ဟုတ်ပြီဥပဒေတရားပဲဖြစ်ဖြစ်စီမံကိန်းတစ်ခုပဲဖြစ်ဖြစ်ကျွန်တော်တို့ပြည်သူအပေါ်ဘလောက်ကြိုးရှိလဲဒါကျွန်တော်တို့ပထမဦးဆုံးစဉ်းစားမှာကိစ္စနောက်တစ်ခုကနိုင်ငံတော်အတွက်ဘလောက်အကျိုးရှိမလဲဆိုတဲ့ကိစ္စ
မလေးနဲ့ခင်မွန်းဖြစ်သူဦးအေးရွှေတို့ဟာ
စီမံကိန်းကြောင့်နေရာရွှေ့ပြောင်းပေးရတဲ့ဒေသခံတွေအတွက်အီတလီယန်ထိုင်းဒီဗလော့မန့်ကုမ္ပဏီကစောက်ပေးထားတဲ့အင်ယာသစ်မှာရွှေ့ပြောင်းနေထိုင်တဲ့တဦးတည်းသောမိသားစုလည်းဖြစ်ပါတယ်။အင်ယာသစ်စောက်ပြီးကစားကသူတို့နဲ့အတူတခြားရွာသားတွေပါပြောင်းရွှေ့နေထိုင်ကြပေမဲ့အဲ့ဒီနေရာမှာလုတ်ကင်စားတောက်ဖို့အဆင်မပြေတာအပါအဝင်တခြားအကြောင်းအကြောင်းတွေကြောင့်ကျန်တဲ့သူတွေအလုံးကအိမ်သစ်တွေကိုပြစ်ပယ်ပြီးတခြားနေရာမှာပြောင်းနေကြတာပါ။မလီနဲ့ကိုအေးရွှေတို့ဟာလည်းအခုသူတို့နေတဲ့အိမ်အတွက်ပိုင်ဆိုင်ကြောင်းပြနိုင်တဲ့ဆောင်ရွက်စာတမ်းအထောက်အထားကုမ္ပဏီဘက်ကထုတ်ပေးမှထားတာကြောင့်ဒီအိမ်ကိုသူတို့တရားဝင်ပိုင်ဆိုင်တယ်ဆိုတာကိုပြောဖို့ခက်နေပါတယ်။ဒါကြောင့်လည်းသူတို့အနေနဲ့ဒီနေရာကနေအခြေမီ၍ပြောင်းသွားရနိုင်တယ်ဆိုတဲ့တန်တရားနဲ့နေထိုင်နေကြရတာပါ။မလီနဲ့ကိုအေးရွှေတို့လိုနေရမပြောင်းကြရပေမဲ့သူတို့အလည်းဘယ်တော့ရောက်လာမလဲဆိုတဲ့စိုးရိမ်မှုတွေရွာသားတွေအကြားမှာရှိနေကြောင်းမရင်ကြီးရွာသူကြီးဦးကျော်အောင်ကလည်းပြောပါတယ်
။နောက်ရင်နာစကန်ပြေလာမယ်ဆိုရင်တော့အခုကျွန်တော်တို့လိုအနေနဲ့နေရာလေသာလေးတွေကိုသူတို့မှသူတို့ဟိုဘယ်လိုပြောမလဲဆိုသူတို့ဟိုပေါ်လဂျီလေးတွေပါလေဆွဲထားတဲ့ဟာတွေကိုပြန်လုံလို့မရတော့ဘူးဆိုရင်တော့စွရင်စရာတော့ရှိကြဖို့
အာနာပိုင်းနေအနေနဲ့စီမံကိန်းတွေကိုစတင်မယ်ဆိုရင်ဒေသခံတွေကိုအရင်တိုင်ပင်သင့်တယ်လို့လည်းတကြီးဦးအောင်ကျော်ကပြောပါတယ
်ကျွန်တော်လိုချင်တာဘလုံးမဟုတ်လေကိုဘယ်လိုပြောမလဲဆိုတော့ကျွန်တော်တို့ရွာအောက်စုနေတဝိုင်ရောလူတွေနေပေါ့နော်ဒီရွာလူတွေနေအဲ့တော့တိုင်ပင်ဆွေးနွေးပြီးတော့ဒီရွာနေမှာဘယ်နေဘယ်နေရပြေးပါဘယ်နေဘယ်နေယူမယ်အဲ့ဒါကျုံးလေးတွေကိုတော့ပြောစီချင်တာပေါ့နော်အခုကတော့သူတို့လောက်ထားတဲ့ဟာတော့ကိုတော့မသိဘူးဘာမှမသိရဘူးလေအဲ့ဒါလေးတွေရှိတယ
်တနင်္သာရီတိုင်းလူခွင့်ရေးစောင့်ကြည့်အဖွဲ့ကကိုတန်းဝင်းကလည်းဒေသခံနေနဲ့တွေ့ဆုံဆွေးနွေးတာမျိုးရှိတဲ့ဆိုတော့သဘောထားရှိသူဖြစ်ပါတယ
်ဘယ်လိုပူးပေါင်းလုပ်ကြမလဲပေါ့ကျွန်တော်တို့ပြည်သူလူထုခေါ်စီချင်တယ်ပြည်သူလူထုညှော်လင့်တကြီးနဲ့ brand တွေချပြမယ်တချို့ကထင်နေပြပြည်သူလူပါလာရှုပ်တယ်ပေါ့နော်ဒါမဲ့ဒါကိုလည်းစိတ်ရှိနေကျွန်တော်တို့နားထောင်ပေးသေးတယ်ပြည်သူလူလည်းအရင်ကဖြစ်ခဲ့တဲ့ပြဿနာမပွင့်လင်းမင်းသားမှုအားနည်းခဲ့လို့ဒီနေ့ဒီချိန်မှာပွင့်လင်းမင်းသားဆိုတာလုပ်ပါပွင့်လင်းမင်းသားဆိုတာပူပေါင်းပါပြည်သူလူယုံကြည်ပေးပါပေါ့ဗျာပြည်သူလူတို့ဖြစ်စီပေးစေခြင်း ਨੇ တကယ်ကြတော့တကယ်အဲ့ဒီလို့သာလဲကောင်းကောင်းလုပ်မယ်ကျွန်တော်တို့ဂျပန်ဆိုတဲ့ကျွန်တော်တို့ယုံကြည်စိတ်ချမယ်တိလေဝါဒီနေ့ဒီပြဿနာရှိလို့မယ်တိလေဝါပြဿနာရှိလို့ပဲအဲ့တော့ပိုကောင်းလာအောင်လုပ်မယ်ဆိုလို့ရှိရင်ပို့ပြီးတော့ပြစ်လင်းမင်းသားအောင်လုပ်ရင်တော့စပြင်းတာပေါ့အခုက information ဆိုတာဗျာမိမသိရတဲ့ခေဒါသမတ်တစ်ခါတည်းကြဟိုဟာတော်သားဆိုအစဲခံရသေးတယ်အဲ့ဒါကျွန်တော်ပူစီပြစီစီပြည်သူလူကိုပြစ်လင်းမင်းသားအောင်လုပ်ပါပြည်သူလူအကျိုးရှိရှိပါတကယ်မှန်တကယ်ရရှိဖို့ပြိုးတိုးတဲ့မှုကိုဥတည်လို့ရှိရင်တော့စပြင်းမှာပါ
အဓိကကတော့ပွင့်လင်းမြင်သာမှုရှိပြီးလူတို့အတွက်အကျိုးဖြစ်ထွန်းစေမဲ့ဖွံ့ဖြိုးရေးစီမံကိန်းတွေလှုပ်ဆောင်ဖို့လိုအကြောင်းကိုတောင်းဝင်းကဆက်ပြောပါတယ
်အဓိကကတော့ကျွန်တော်တို့အဲတေချာပြောတဲ့ကျွန်တော်ဖွံ့ဖြိုးတိုးတက်မှုပဲအဲတခါကျတော့ကုမ္ပဏီတွေလာတယ်သူတို့ပြောတဲ့ဖွံ့ဖြိုးတိုးတက်မှုကျောင်းမှာပြန်စစ်စားရမှာဘာတွေဖွံ့ဖြိုးတိုးတက်မှာလဲဘယ်သူတွေဖွံ့ဖြိုးတိုးတက်မှာလဲရည်ရှိလားရည်သူလားစီမံကိန်းတွေတကယ်အမှန်တကယ်ရောဖွံ့ဖြိုးတိုးတက်မှာလားအဲကျွန်တော်တို့ကအဲ့ဒါတွေကိုတေချာချာလေးလေးလာဆက်စစ်ဖို့လိုမယ်ပိုခက်တာတချို့တုံးတင်တာဒီမှာလက်ရှိဖြစ်နေတဲ့ပြဿနာတွေပေါ့အစိုးရနဲ့လွတ်တော်ဖော်ပြတူတဲ့လူပြောပြပြီးတော့လာတဲ့စီမံကိန်းတွေပြည်သူလူထုကလေးလာဆန်းစစ်ဖို့မပြောနဲ့လွတ်တော်တော်မှမသိလိုက်တဲ့ဟာလေးတွေရှိတယ်ဗျအဲ့ကျွန်တော်တို့ကကျွန်တော်တို့ဆိုဘာပိုစဉ်းစားဖို့ကောင်းလဲအမှန်တကယ်ဖော်ပြတူတဲ့ရလားဘယ်သူတွေနင်းနာပါလဲကျွန်တော်ရဲ့ရှုထောင့်ကြည့်မယ်ဆိုရင်ဘယ်သူတွေကလူခွင့်ရချုပ်ဖို့တကယ်ခံနေရပြီလဲဒါတွေတော့တည်တည်ကြကြလေးလေးလာဆက်စစ်ဖို့ကောင်းလဲ
ရှေ့တင်းဘက်မှာတော့ဒဝေရင်နဲ့စီမံကိန်းရဲ့နောက်ဆက်တွဲဖြစ်လာမဲ့တဘာဝပတ်ဝန်းကျင်ထိခိုက်နေတာမှုအခြေအနေတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ကိုယ်စားဝန်လိုင်းတင်ဆက်ခဲ့တဲ့မြန်မာရေးဆွေးနွေးခန်းကိုနားဆင်ကြရတာပါရှင်။ VOE ကထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားစီစဉ်နေအပါအဝင် Radio စီစဉ်တွေအားလုံးကို VOE Internet ဆာမျက်နှာဖြစ်တဲ့ burmese.voenews.com မှာလည်းတွားရောက်ဖတ်ရှုနိုင်ပါတယ်ရှင်။ဒုတိယပိုင်းနိုင်ရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတော်တော်ရှင်များရှင်VOA ရဲ့တနင်္ဂနွေညဘက်အစီအစဉ်တွေကိုည10နာရီထိလိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ58 kHz 9335နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေပြီးဆက်ပြီးထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုစတိုက်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွက်မှာတော့ပြည်ရင်းသတင်းတုံးသက်ချက်နဲ့အတူမြမပြည်မှပေးစာများခန္ဓာနဲ့ကဘာတလွားထူကြဆံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးသွားမှာပါ။အခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းတုံးသက်ချက်ကိုနားဆင်ရပါမယ်။ရှစ်လေးလုံး230ခရီးကနေဘာတင်ငန်းစာတွေယူတင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ပေးထားပါတယ
်။ခုဆိုရင်ရှစ်လေးလုံးအရေးတော်ပုံကြီးဖြစ်ပွားခဲ့ပြီလား။နှစ်ပေါင်း30ရှိခဲ့ပါပြီ။အဲ့ဒီချိန်ကလဲနေလျောင်းမင်းဆောင်မကြံပြည်သူလူထုတရလုံးတောင်းဆိုခဲ့တာဟာဒီမိုကရေစီရဖို့ပါ။နှစ်ပေါင်း30ကြာလာတဲ့ယနေ့ထက်တိုင်မြန်မာနိုင်ငံဟာဒီမိုကရေစီနိုင်ငံမဖြစ်သေးဘူးဆိုတာနိုင်ငံရေးသမားတွေရောပြည်သူတွေကပါလက်ခံကြပြီဖြစ်တယ်လို့နောက်ဆက်တွဲဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးဆိုတာတွေလည်းဖြစ်ပေါ်မလာသေးပါဘူး။ဒါနဲ့ပတ်သက်ရင်အာဏာရှင်တွေကဖိနှိပ်လို့အာဏာရှင်တွေစီမံခန့်ခွဲမှုညံ့ဖျင်းလို့အနာရှင်တွေကတိုင်းသူပြည်သားတွေကိုရန်သူတွေသဘောထားလို့ဖြစ်ရတာဆိုပြီးအများကသုံးသပ်ကြပါတယ်။ဒါပေမဲ့ဒီကနေ့တိုင်းပြည်နဲ့ပြည်သူတွေခုလိုအခြေအနေဖြစ်နေရတဲ့နဲ့ပတ်သက်ပြီးဒီမိုကရေစီလိုလားပါတယ်ဆိုတဲ့အတိုက်ခံတွေဘက်ကဘာအားနဲ့ချက်ဘာလိုအပ်ချက်တွေရှိနေသလဲဘာအမှားယွင်းတွေလုပ်ခဲ့ကြသလဲဆိုတာကိုတော့သုံးသပ်တာမတွေ့ရသလောက်နည်းပါပါတယ်။ကုရပတ်ရှစ်လေးလုံးနှစ်30ခီးကနေဘာဒီသင်္ကန်းစာယူသင့်တယ်လဲဆိုတာဆွေးနွေးတင်ပြသွားပါမယ်။
1988ခုနှစ်ကအခြေအနေကိုတစ်စီတစ်ဆောင်ပြန်ကြည့်ရင်အဲ့ဒီအချိန်ကဒီမိုကရေစီကိုလိုလားတောင်းဆိုတဲ့လှုပ်ရှားမှုမှာပြည်သူလူထုတရက်လုံးတင်မကပဲဝန်ထမ်းတွေလိုရဲတပ်ဖွဲ့တွေလိုမျိုးတောင်ပါဝင်တာတွေ့နိုင်ပါတယ်။တက်မတော်ကပါတယ်ဆိုပေမဲ့အတော်လေးကိုနည်းပါတဲ့အရေးအတွက်ပါ။နောက်တော့ဒီမိုကရေစီတောင်းဆိုတဲ့လှုပ်ရှားမှုကိုစစ်အာဏာရှင်တွေရဲ့ညှဉ်းပန်းချက်နဲ့တက်မတော်ကအကြမ်းဖက်နှိမ်နင်းရုံမကစစ်အုပ်ချုပ်ရေးပါစတင်လိုက်ပါတယ်။ဒီအချက်ကိုကြည့်ရင်တိုင်းပြည်မှာတပြည်လုံးကဘလို့စနစ်ကျင့်သုံးကြပါတယ်ဘာကိုလိုချင်ပါတယ်ဆိုပြီးဘလောက်ပဲဆန္ဒပြင်းပြနေနေဘလောက်ပဲတောင်းဆိုနေနေတက်မတော်ကမပါရင်ဘလို့မှမဖြစ်နိုင်ဘူးဆိုတဲ့သင်ခန်းစာပါတနည်းအားဖြင့်တက်မတော်ဟာထိပ်ပိုင်းကယာထူးကြီးတဲ့စစ်ဗိုလ်ချုပ်တွေကကြောင်းသားဖြစ်ဖြစ်ရဟန်းတန်ကဖြစ်ဖြစ်အမျိုးသမီးဖြစ်ဖြစ်ပြည်သူဖြစ်ဖြစ်ဖမ်းဆိုဖမ်းရိုက်ဆိုရိုက်ပြစ်ဆိုပြစ်ဘာအမိတ်ပေးပေးလုပ်မယ်ဆိုတဲ့အခြေအနေမျိုးဆိုရင်ပြည်သူတွေရဲ့ဆန္ဒပြေဝနိုင်မှာမဟုတ်ပါဘူးဒီအတွက်တက်မတော်ကိုလူတအူးတယောက်ယောက်ကဘာအမိတ်ပေးပေးနာခံတဲ့အဖွဲ့အစည်းမျိုးဆိုတာထက်ဖွဲ့စည်းပုံခြေခံဥပဒေတည်ဆဲဥပဒေစစ်စည်းကမ်းစစ်ဥပဒေတွေကိုနာခံတဲ့တက်မတော်မျိုးဖြစ်လာအောင်စည်းရုံးကြဖို့လိုပါတယ်ဒေါ်ဆန်းစုကြည်အပါအဝင်အတိုက်ခံတွေဟာနှစ်30အတွင်းဒါကိုစနစ်တကျအကောင့်ထဲပေါက်ခဲ့ကြပါရဲ့လားဆိုတာမေးခွန်းထုတ်เสียပါနောက်တစ်ခုကအတိုက်ခံတွေရဲ့ဒီမိုကရေစီတိုက်ပွဲဆင်နွှဲခဲ့ကြတဲ့ပုံသဏ္ဍာန်မှာမြန်မာနိုင်ငံကအတိုက်ခံတွေဟာအာဏာရှင်တွေကိုမကြောက်မရွံ့အသက်အသေးခံဘဝအပြတ်ခံအနှိမ့်ဆက်ခံထောင်ကျတန်းကျခံတွန်းလှန်တဲ့နေရာမှာတော့ရဲစွမ်းတက်တီဟာပြိုင်ဆန်ရှားပါပဲနိုင်ငံတကာနဲ့လည်းရှင်နိုင်ပါတယ
်ဒါပေမဲ့ဒီမိုကရေစီရဲ့အတွက်တိုက်ပွဲဝင်နေဆိုတာအာဏာရှင်ကိုဖြုတ်ချနိုင်ဖို့အာဏာရှင်စနစ်အဆုံးသတ်ဖို့အတွက်သက်သက်မဟုတ်ပဲတိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့တိုင်းပြည်ပြည်သားတွေချမ်းသာကြွယ်ဝပြီးပညာရေးအပါအဝင်အဖက်ဖက်ကမြင့်မားတဲ့လူသားတွေဖြစ်လာဖို့ဆိုတဲ့ရည်မှန်းချက်တွေနဲ့လည်းတထပ်တည်းကြနေပါတယ်ပြောရရင်ရေရှည်မှာဒီမိုကရေစီတိုက်ပွဲအောင်မြင်ဖို့ဆိုရင်ဖိနှိပ်တဲ့အင်အားစုတွေအားနည်းသွားပြီးပြည်သူလူထုတရက်လုံးကိုအားကောင်းအောင်လုပ်နေဖို့လိုပါတယ်တိုက်ခံပွဲမှာဖြစ်စီအာဏာတချို့တဝက်ရတဲ့အခြေအနေဖြစ်စီအာဏာအလုံးစုံရတဲ့အခါမှာပဲဖြစ်စီအဲ့ဒီချက်ဟာအရေးကြီးပါတယ်ဒါပေမဲ့မြန်မာနိုင်ငံကအတိုက်ခံတွေဟာအာဏာရှင်တွေကိုတွန်းလှန်ဖို့လောက်ပဲအာရုံရှိကြပြီးပြည်သူလူထုအင်အားရှိရေးကိစ္စကိုတော့မေ့လျော့ထားခဲ့ကြဟန်တူပါတယ်။အ အခြားတစ်ဖက်မှာတော့ဆရာနာရှင်တွေဟာကျောင်းသားတွေကိုရန်သူလို့သဘောထားပါတယ်။ကျောင်းသားတွေအင်အားချိနေသွားအောင်လုပ်ခဲ့တယ်လို့ပညာရေးစနစ်ကိုပါပျက်စီးအောင်ဖျက်ဆီးခဲ့ကြပါတယ
်။အလားတူပြည်သူလူထုစင်ရယ်တွေနဲ့နေမှသူတို့ကိုမဆန့်ကျင်မှာဖြစ်တယ်လို့တွက်ဆပြီးစင်ရယ်တွေနဲ့တက်တဲ့နဲ့အောင်လဲနှီးပေါင်းစုံဖန်တီးခဲ့ကြပါသေးတယ်။ထူးခြားတာတစ်ခုကတော့အတိုက်ခံအင်အားစုတွေဟာအာဏာရှင်ဆန့်ကျင်တဲ့နိုင်ငံရေးတသက်လှုပ်ရှားမှုတွေကလွဲရင်ပြည်သူတွေအင်အားချိနဲ့မသွားရအောင်အာဏာရှင်တွေဖိနှိပ်တဲ့ကြားကအင်အားကောင်းလာအောင်ဘလို့လှုပ်ရှားမှုမျိုးဘလို့အားပေးမှုမျိုးမှလုပ်ခဲ့တာမတွေ့ကြရပါဘူး။ဒေါ်အောင်ဆန်းစုကြည်ကိုရိုင်းဒီပင်လျင်အာဏာရှင်တွေကကျောင်းသားတွေကိုဖိနှိပ်နေတယ်၊ပညာရေးစနစ်ကိုဖျက်ဆီးနေတယ်ဒါပေမဲ့ဘလို့အခြေအနေရောက်ရောက်ပညာကိုတက်အောင်တင် जा ဆိုပြီးလှုံ့ဆော်တာမျိုးမလုပ်ခဲ့သလိုတိုင်းသူပြည်သားတွေကိုလည်းစည်ရဲနေကြအောင်မနေကြနဲ့ဘလို့ပဲဖိနှိပ်ဖိနှိပ်ချမ်းသာအောင်စ조사ကြဆိုတာမျိုးလည်းမပြောခဲ့ပါဘူး။ကျောင်းသားတွေကိုတတိရှိကြဖို့နိုင်ငံရေးကိုစိတ်ဝင်စားဖို့လှုံ့ဆော်တာမျိုးလောက်ပဲရှိခဲ့တာပါ။ဒါကြောင့်လဲအားလုံးသိကြတဲ့အတိုင်းပြည်သူလူထုဟာအာဏာရှင်ကိုအန်တုနိုင်တဲ့ခွန်အားရှိတဲ့ပြည်သူတွေဖြစ်မလာပဲနှစ်ကြာလာလေလေရုပ်ဝတ္ထုအရာရောပညာဉာဏ်အမျှော်အမြင်အရာပါအင်အားချိနေတဲ့ပြည်သူတွေဖြစ်လာတော့တာပါပဲနောက်တစ်ချက်ကလက်ရှိတိုင်းပြည်အခြေအနေကိုပြန်ကြည့်ရင်နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့နှစ်ယောက်တိုင်းပြည်ကိုအာဏာခွဲဝေအုပ်ချုပ်နေကြတဲ့ပုံသဏ္ဍာန်မျိုးရှုမြင်နိုင်ပါတယ်ဒါဟာရာစုနှစ်တဝက်လောက်အထိတိုင်းပြည်ကိုစစ်အာဏာရှင်တွေကသာရာနှုံးပြစ်ချုပ်ကင်ချဲလဲလွှမ်းမိုးလာတာနဲ့နှိုင်းရှင်လိုက်ရင်တော့အလွန်ကြီးမားတဲ့တိုးတက်ပြောင်းလဲမှုလို့ပြောနိုင်ပါတယ်။ဒါပေမဲ့ဒီလိုအခြေအနေပေါ်ပေါက်လာရတာဟာဒေါ်ဆန်းစုကြည်ဦးဆောင်တဲ့အတိုက်ခံတွေရဲ့ကြိုးပမ်းမှုတည်သူလူထုတရက်လုံးရဲ့မဲပေးမှုကြီးတသက်ကြောင့်ပဲတော့မဟုတ်ပါဘူး။နှစ်ပေါင်းများစွာအတွင်းစစ်ဗိုလ်ချုပ်ဟောင်းတွေကြားအာဏာရပါတီကြားကြီးမားတဲ့အကွဲပြဲပြဿနာ၊နေဆက်ပြဿနာတွေကြောင့်တရုတ်နဲ့သဘောထားကွဲပြီး2015ရွေးကောက်ပွဲရလဒ်ကိုလက်မခံခြင်းရင်တောင်အာဏာသိမ်းဖို့စဉ်းစားရခက်နေတဲ့စစ်ဗိုလ်ချုပ်တွေရဲ့အနေအထားစတဲ့အခြေအနေတွေပေါင်းစုံပြီးမှဖြစ်ပေါ်လာတဲ့အပြောင်းလဲပါ။ဒါကြောင့်အဲ့ဒီလိုအခြေအနေမျိုးကိုသင်ခန်းစာယူပြီးဒီမိုကရေစီဒီထက်ပိုခိုင်မာလာအောင်အတွေးခေါ်တွေပြောင်းလဲဖို့အများကြီးစူးစမ်းဖို့လိုပါသေးတယ
်။ဝန်ထမ်းစရာတစ်ခုကတော့88အရေးခင်ပြီးနောက်နှစ်30ကြာလာတဲ့တိုင်မြန်မာနိုင်ငံဟာတခြားသောဒီမိုကရေစီအရေးတိုက်ပွဲဝင်ခဲ့တဲ့နိုင်ငံတွေထက်ဘာကြောင့်အောင်မြင်မှုသိမ့်မရသေးတာလဲတိုင်းပြည်နဲ့ပြည်သူတွေဘာကြောင့်ဖွံ့ဖြိုးမှုနောက်ကျနေရတာလဲအဲ့ဒီကိစ္စတွေဖြစ်ရတာဟာအာဏာရှင်တွေကြောက်ချီးသက်သက်ပဲလားအတိုက်ခံတွေဘာအာဏာချက်တွေရှိနေသလဲဘာတွေမှားခဲ့သလဲဆိုတာမျိုးပြောဆိုသုံးသပ်တဲ့နိုင်ငံရေးခေါင်းဆောင်တွေမရှိသလောက်နှေးပါနေသေးတာပဲဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
တင်းစားဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ကိုနားဆင်ခဲ့ရတာပါရှင်။အခုတော့အင်္ဂါညတိုင်းလေးလိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးလိုပါတယ
်။ဘရရှ်ဗျံဗျာမနေ့ကဖြစ်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းပရိပခရီကြောင့်အင်ဒီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးကြရတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်ခေါ်ယူရေးကိစ္စဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားသဘောတူထားပြီးမဲ့လက်တွေ့ကတော့ဖြစ်မလာသေးပါဘူး။ဒီသဘောတူညီချက်အတိုင်းဒုက္ခသည်တွေခေါ်ယူရေးအကောင့်ထဲဖော်ဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဒီအပိုင်းတွင်အဲ့ဒီဒေသကိုလာရောက်ခဲ့ပြီးဆိုတော့ဒုက္ခသည်တွေနေရပ်ပြန်ရေးအစီအစဉ်ဘလောက်ထိနှီးစပ်လာပြီလဲ။ဒီသက္ကံလူမှုအတိုင်းဝန်းနေအားလုံးအတွက်စင်ခေါ်ချက်တွေစွန့်စရာတွေဘာတွေများရှိနေသလဲလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်းမြန်လူသူတွေ VA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေချုပ်တင်ပေးဖို့ထားစီလိုပါတယ်။ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်တွေကိုယ့်ရဲ့မိကုံတွေကို VA မြန်မာပိုင်းစီကိုချုပ်တင်ပေးဖို့ထားလို့လည်းရပါတယ်။ VA မြန်မာပိုင်းဖုန်းနံပါတ်က1-232-382-5554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်ကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
။အင်္ဂါညတိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။အခုတော့မအေးတန်နာကျော်စီစဉ်တင်ဆက်နေကြမြမပြီမပေးစာများကဏ္ဍကိုနားဆင်ကြအောင်ပါ။
ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတစ်ပုတ်နဲ့လည်းဖြော်ပြပေးမယ်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုအရင်အဆုံး VOA အစီအစဉ်တွေအတွက်အမှတ်ချက်တွေတွေရေးလာတဲ့သောရရှင်တွေရဲ့ဒီ Facebook ပေါ်ကအမှတ်ချက်လေးတွေကိုဖတ်ပြပေးသွားခြင်းပါတယ်။တနအီတရေကောင်းဆိုတဲ့သောရရှင်က VOA ကမမတို့ကိုကိုတို့ကိုစိတ်နှဖျားချမ်းမြေပါစီအမှန်တရားအမှန်သတင်းတွေကိုတင်ပြပေးတဲ့ VOA ကိုအထူးကျေးဇူးတင်ပါတယ်တနအီတရေကောင်းဆိုတဲ့ Facebook အကောင့်ပိုင်ရှင်ရေးလာတာပါဝတ်တမ်းမောင်ဆိုတဲ့သောရရှင်ကတော့ရေဒီယိုနားထောင်တဲ့ဘဝကလေးကအမြဲတမ်းအားပေးနေတာပါတဲ့ဟုတ်ကဲ့အခုဆက်လက်ပြီးတော့ Facebook ပေါ်မှာလည်းအားပေးနေပုံရပါတယ်နော်အခုဆက်ပြီးတော့နောက်ထပ်သောရရှင်တယောက်မေးလာတဲ့မေးခွန်းလေးတစ်ခုကိုဖြေကြားပေးချင်ပါတယ်။ Facebook Messenger ကနေပြီးတော့မေးလာတဲ့ Orden ဆိုတဲ့သောရရှင်ကမင်္ဂလာပါ VOA မိသားစုကျွန်တော်သိချင်တာလေးရှိလို့မေးပြရစီ။ဘာရယ်လို့တော့မဟုတ်ပါဘူး။ဘောလုံးအကြောင်းမှာ Israel ကအာရှတိုက်မှာရှိပေမဲ့ဘောလုံးကန်ရင်တော့ဘာကြောင့် Eurozone မှာဝင်ကန်ရတာပါလဲတဲ့ဖြေကြားပေးစီလို့ပါတယ်။ဆိုတော့ဒီသောရရှင်မေးလာပါတယ်။ဟုတ်ကဲ့ဘောလုံးအကြောင်းဆိုရင်တော့ကျမတို့ VOA မြန်မာပိုင်းကဘောလုံးသတင်းတွေကိုအမြဲတမ်းစစပြတ်တင်ပြပေးနေတဲ့ကိုရန်နိုင်ကိုအခုညတောင်းပြီးတော့မေးကြည့်ချင်ပါတယ်။ကိုရန်နိုင်ဒီသောရရှင်ပြောသလိုမျိုး Israel ကဘာကြောင့်ဥရောပကနေဝင်ကန်ရလဲဆိုတာမတို့လည်းဘုသူတရအနေနဲ့သိရအောင်လို့ဖြေပေးပါလား။
ဟုတ်ကဲ့ပါမအေးတနာကျော်ကြီးဒီမေးခွန်းလေးကစိတ်ဝင်စားဖို့လည်းကောင်းပါတယ်အစောပိုင်းတုန်းကတော့ဒါကပါလက်စတိုင်းဘောလုံးအဖွဲ့ချုပ်အဖြစ်နဲ့ရှိခဲ့တာပါဒါပေမဲ့1948ခုနှစ်မှာအစ္စရေးနိုင်ငံကိုထူထောင်ပြီးချိန်ကစပြီးတော့အစ္စရေးဘောလုံးအဖွဲ့ချုပ်ဖြစ်လာခဲ့တယ်အဲ့တော့အစ္စရေးက1954ကနေ84ခုနှစ်အထိလဲအာရှဘောလုံးအဖွဲ့ချုပ်ရဲ့အဖွဲ့ဝင်အဖြစ်ရှိခဲ့တယ်ဒါပေမဲ့အဲ့ဒီကာလတွေမှာဘာဖြစ်လဲဆိုတော့အစ္စရေးကဒီအာရဗ်နိုင်ငံတွေနဲ့စစ်ပွဲတွေဖြစ်တာတွေရှိခဲ့တယ်ဆိုတော့1984မှာကြတော့ဒီအာရဗ်နဲ့တခြားမွတ်စလင်နိုင်ငံတွေကအစ္စရေးနဲ့မကစားကျင်ဘူးဆိုပြီးတော့တပိတ်မောက်တာတွေညှဉ်းဆန်းတာတွေလုပ်ပြီးတော့နိုင်ငံရေးအရဖိအားပေးတာကြောင့်သူတို့ကိုအာရှဘောလုံးအဖွဲ့ချုပ်ကနေထုတ်ပယ်ခဲ့တာပါအဲ့ရနေစပြီးတော့1990အထိအစ္စရေးကပဲဘောလုံးအဖွဲ့ချုပ်လက်အောက်မှာမှမရှိခဲ့ဘဲနဲ့ဥရောပတောင်အမေရိကသမုဒ္ဒရာပိုင်းဇုံတွေကနေပြီးတော့တခါတရံမှာကမ္ဘာဖလားခြေစစ်ပွဲကိုဝင်ပြိုင်ခဲ့ပါတယ်1990ကျတော့မှသူတို့ကိုဥရောပဘောလုံးအဖွဲ့ချုပ်ကယာယီအဖွဲ့ဝင်နိုင်ငံတွဲပတ်အဖွဲ့ဝင်နိုင်ငံအဖြစ်နဲ့ဝင်ဝင်ပြုခဲ့ပြီးတော့အဲ့ရနေစပြီးတော့ဥရောပဘောလုံးအဖွဲ့ချုပ်အောက်ကိုရောက်သွားပြီးတော့အစ္စရေးလက်ရွေးစင်အတင်းရောကလပ်တင်းတွေပါဒီဥရောပပြိုင်ပွဲအသီးသီးမှာဝင်ပြိုင်ခဲ့ကြတာပါ1994မှာတော့အစ္စရေးဟာယာယီအဖွဲ့ဝင်နိုင်ငံအဖြစ်ကနေဥရောပဘောလုံးအဖွဲ့ချုပ်ရဲ့အမြဲတမ်းအဖွဲ့ဝင်နိုင်ငံဖြစ်လာခဲ့ပါတယ်ခင်ဗျာ
ဟုတ်ကဲ့အခုလို့ဖြေပြီးတော့လည်းရှင်းသွားပါပြီရှင်ကျေးဇူးတင်ပါတယ်ကိုရနိုင်ဒီမေးခွန်းကိုမေးလာတဲ့တော့ရှင်အော်ဒန်နဲ့ဒီအဖြစ်လေးကိုကျင့်နေပြီးတော့ဖေးထမလည်းရှင်းလင်းသွားပြီလို့ထင်ပါရဲ့နော်အခုလိုမျိုးစာရေးပြီးတော့ဆက်သွယ်လာတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ဒီရောထောက်လင့်ပေးနေတဲ့မျက်မှောက်သတင်းတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေသူရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေအတွေ့အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့မှတ်ချက်တွေအီးမေးတွေလည်းအများကြီးလက်ခံရရှိတဲ့အတွက်ကြောင့်မလို့အခုလူတိုင်းစိတ်ဝင်စားနေတဲ့အမှုကိစ္စတစ်ခုဖြစ်တဲ့အကြောင်းအရာတစ်ခုပေါ်မှာသောရရှင်တွေသူရဲ့ကိုယ်ပိုင်ထင်မြင်ချက်တွေရေးလာတာကိုပြောပြပေးခြင်းပါတယ်နိုင်ငံတော်လှုပ်ဝက်ချက်ဥပဒေနဲ့ဆွဲချက်တင်ပြီးတော့စစ်ဆေးခံနေရတဲ့ရိုက်တာသတင်းတောင်နှစ်ယောက်ရဲ့အမှုနဲ့ပတ်သက်ပြီးတော့နှစ်ဖက်အပြစ်သက်လျှောက်လဲချက်တွေကိုလာမယ့်ဩဂုတ်လ20ရက်နေ့မှာပေးရတော့မှာပါအပြစ်သက်လျှောက်လဲချက်တွေကြားနာပြီးသွားရင်အမှုတွေအမိန့်ချရမှာဖြစ်တဲ့အတွက်မှန်မှန်ကန်ကန်နဲ့မြန်မြန်တက်တာဆောင်ရွက်ဖို့သတင်းတောက်တွေဘက်ကမျှော်လင့်နေပါတယ်သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့လက်ဝဲမှာမိတယ်ဆိုရဲအဲဒီလှုပ်ဝက်စာရွက်စာတမ်းတွေကိုပေးတဲ့သူကိုအရေးယူထားတာမရှိတဲ့အတွက်အခုလိုဆွဆွဲခံထားရတဲ့သူတို့ပို့ပြီးတော့မှအပြစ်မရှိဘူးလို့သူတို့ရဲ့ရှေ့နေကပြောနေတာပါဒီသတင်းနဲ့ပတ်သက်ပြီးတော့သောရရှင်နေအဲဒီသတင်းအောက်မှာတော်တော်များများသူတို့ရဲ့ထင်မြင်ယူဆချက်တွေကိုရေးလာကြတာတွေ့ရပါတယ်ရှင်အဲ့မှာလှမောင်သိန်းဆိုတဲ့သောရရှင်က freedom of expression လောလဆွာထုတ်ဖော်ခွင့်ရှိဖို့လိုအပ်ပါတယ်သတင်းတော်ကိုပါကြီးလို့မဖြစ်ပါစေနဲ့လို့ဆုတောင်းပေးလိုက်ပါတယ်တဲ့ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းမှာစစ်တပ်ကခေါ်ဆောင်သွားပြီးတဲ့နောက်တေဆုံသွားရတဲ့သတင်းတော်ကိုပါကြီးရဲ့ဖြစ်ရပ်ကိုသူရည်ညွှန်းပြီးတော့ပြန်ပြီးတော့ပြောလာပါတယ်ဖာရမ်ဆာဆိုတဲ့သောရရှင်ကတော့
တန်းရွှေခင်ညွတ်ကျော်ဗအမေအောင်လိုင်းတို့ဥပဒေစိုးမိုးရေးဆိုတည်ထံပေးလဲအာဏာယူတာပဲပြည်သူကိုဒုက္ခပေးတဲ့နှက်ဆိုးတွေကြမပြောရကြဘူးဒီမိုကရေစီလို့မပြောကြပါနဲ့ရှက်စရာပါဒီမိုကရေစီနဲ့မတန်ပါဘူးဝါလုံးတို့နှစ်ယောက်သတင်းအမှန်ပေးသတင်းသမားလောက်တာအမမခံချင်ရာဇဝတ်မှုမလုပ်နဲ့ပေါ့အမှန်တရားဘက်မှာပြည်သူရှိတယ်ဝါလုံးတို့နှစ်ယောက်အားငယ်ကြပါနဲ့
သတင်းသမားကသတင်းတော့အလုပ်လုပ်တာပါလို့ဒီတော်ရရှင်ပါရမ်စာကရေးလာတဲ့အချိန်မှာသူရေးတဲ့မှတ်ချက်ကိုပြန်ပြီးတုံ့ပြန်လာတဲ့တော်ရရှင်တွေလည်းရှိပါတယ်ကိုကျော်ထေးဆိုတဲ့တော်ရရှင်က
နိုင်ငံသစ္စာပေါက်တွေနိုင်ငံရောင်းစားဖို့ကြိုးစားသူတွေနိုင်ငံတော်လက်နက်ကင်တော်လန်တာထက်စိုးရတဲ့ကောင်တွေတည်တံ့ချမှကြံတဲ့ကောင်တွေဆက်မလုပ်ရဲတော့မှာ
ဒါကတော့နိုင်ငံတော်သစ္စာပေါက်တွေတည်တံ့ပေးရပါမယ်လို့သူ့ရဲ့အမြင်ကိုရေးလာတဲ့အချိန်မှာသူ့ကိုပြန်ပြီးတော့တုံ့ပြန်လာတဲ့သူတဦးကတော့တော်မန်ဆိုတဲ့တော်ရရှင်မှာသူကဒီလိုတက်ဖို့လို့ရင်တော့ဗိုလ်ချုပ်တွေကိုအရင်တက်တင်တာပေါ့တဲ့တည်တံ့ချရင်ဗိုလ်ချုပ်တွေအရင်ချပါလို့ပြောလာပါတယ်အနာဂတ်ကိုအစိတ်ခတ်နေကြမယ်မတိကြလို့ပြောနေကြတာပါတဲ့ဒီတော်ရရှင်တော်မန်ပြောလာတာပါသူစာဝင်းကတော့အမှန်တရားကိုမြင်လို့သူအတော်ရှားနေပြီပဲအမှားတရားထဲမှာနင်မောနေကြသူတွေအများစုဖြစ်နေကြပါပြီလို့ရေးလာပါတယ်ရှင်ဒီမှာစိတ်ဝင်စားစရာကောင်းတာကပြီးခဲ့တဲ့ဒီလူမျိုးရေးပြိပခါတွေအတွင်းမှာတယောက်ကလာပြီးတော့ဝါရားဖြန့်တယ်လို့ရေးလာတဲ့ဟာတွေကိုတလုံးမကြံကူးယူပြီးတော့ထပ်ပြီးတော့အောက်ကနေမှတ်ချက်တွေနေရာမှာလိုက်ပြီးတော့ပေါင်းထည့်တာတွေတော်တော်များများတွေးခဲ့ရပါတယ်နော်ဒီခေါက်လေအဲ့တုန်းကလုတ်တယ်လို့ပဲဒီတယောက်ကရေးထားတဲ့သဘောထားကိုနောက်တယောက်ကအတိအကျကူးယူပြီးတော့ပြန်ပြီးတော့ရေးထည့်ထားတာအမှတ်ချက်ပေးတဲ့လူတွေရဲ့နာမည်ကတော့ပြောင်းလဲသွားပြီးတော့သူတို့ရဲ့စာတွေကတူနေတာတွေ့ရပါတယ်ခုနကတော့ကိုကျော်ထေးဆိုတဲ့ Facebook အကောင့်ပိုင်ရှင်ပြောသွားတဲ့နိုင်ငံသစ္စာပေါက်တွေနိုင်ငံရောင်းစားဖို့ကြိုးစားသူတွေနိုင်ငံတော်ကိုလက်တက်ကင်တော်လန်တာတဲ့ဆိုတဲ့ကောင်တွေတေးတန်းတာချမှကျန်တဲ့ကောင်တွေမလုံရဲမှဆိုတဲ့စကလုံးကိုအတိအကျကူးယူပြီးတော့အားစီဆိုတဲ့တော်ရရှင်ထပ်ပြီးတော့ရေးလာပါတယ်ထို့နောက်ဆိုတဲ့နောက်ထပ် Facebook အကောင့်ပိုင်ရှင်ကတိုင်းပြည်ကိုသစ္စာပေါက်တဲ့သူတွေဒီတိုင်းပြည်ရဲ့ဥရင်နဲ့ကာကွယ်ခြင်းကမထိုက်တန်ပါတဲ့ဒီမှာဒီအမှုနဲ့ပတ်သက်ပြီးတော့မှတ်ချက်အရှိကြီးရေးလာတဲ့တော်ရရှင်တယောက်ကတော့အမိမျိုးကိုချစ်သူလို့ရေးထားပါတယ် Facebook အစာမျက်နှာမှာလာပြီးတော့ရေးသွားတာဖြစ်ပါတယ်သူသုံးသက်ပြတာကိုဝေမျှပေးစင်ပါတယ
် Writer သတင်းသမားနှစ်ယောက်ကပြည်တွင်းကလူတွေဖြစ်နေလို့ပါနိုင်ငံခြားသတင်းဌာနတွေကဘာသာစကားတူပြီးသတင်းရတာမြင်အောင်ဒေသခံတွေကိုခန့်တာဗမ်းလိုက်ပဲကြည့်ရင်အင်းနေမှာဖြစ်တဲ့အကြောင်းကိုဖော်ပြလိုက်တော့တမန်တော်ဘက်ကလည်းသူ့လူတွေကိုအရေးယူအပြစ်ပေးရတာပဲလေကိုဘက်ကကြည့်ရင်တော့ဒီသတင်းသမားတွေဟာတစ္ဆေပေါက်ဖောက်ကောင်နေပေါ့လေကိုဘက်ကလည်း ARS နဲ့တိုက်တုံးကလူညုံရေးတပ်ဖွဲ့မှာဓာတ်ပုံဗီဒီယိုမှတ်တမ်းမရှိတော့သတင်းမထုတ်ပြန်နိုင်ပါဘူးသတင်းပြန်ကြားရေးအားနေတာပေါ့ဒီတော့တစ်ဖက်ကဝါရားပြန်တော့ဖြည့်ရှင်းနေရပါတယ်ဥပမာထိုင်းနိုင်ငံမှာပြည်တွင်းသတင်းပြန်ကြားရေးအားကောင်းတဲ့လူညုံရေးတပ်ဖွဲ့တွေကလည်းအဆင်မြင်တယ်ကင်မရာမှတ်တမ်းတွေရဟယင်းတွေလက်နက်ခရီးရိုင်တွေတိုက်ပွဲတွင်လိုင်းနိုင်ရမယ့်စီးဥတွေတုံးတယ်ကျွန်တော်တို့မှဒါတွေမရှိပါဘူးနောက်တစ်ချက်ကနိုင်ငံတော်လျှို့ဝှက်ချက်စာရေးဆိုတာနျူကလ িয়ার လားအမှန်ရက်တရင်လောက်မှာလျှို့ဝှက်ချက်လားဆိုတာမျိုးရှိပါတယ်။အရင်အရေးကြီးတာဆိုရင်နိုင်ငံတော်လုံခြုံရေးတော့ရှိရမယ်လေ။ပြည်ထဲမှာတော့နိုင်ငံတကာအကူအညီတွေပြပရင်းနှီးမြှုပ်နှံမှုတွေတောက်လျှောက်ဝင်လာနေပါပြီ။နိုင်ငံခြားမှာမြန်မာတွေကိုအလုပ်ပေးနေတဲ့ဟာရင်းနှီးမြှုပ်နှံမှုတွေရှိပြီးထုတ်ကုန်တွေကောင်းကောင်းတင်ပို့နိုင်လို့ဗီယက်နမ်ဟေးလို့ကျွေးကြော်နိုင်နေပါပြီ။ကောင်းတာတွေကိုကောင်းတယ်လို့ချီးမွမ်းပြီးစိတ်ထားကောင်းထားပြီးမြန်မာဟေးလို့ကျွေးကြော်နိုင်အောင်အစိုးရနဲ့တက်မတော်ကအစွမ်းကုန်ဆောင်ရွက်ပေးပါရန်အတနာခံတင်ပြရပါတယ
်ဒီတော့ရှင်ပြောတဲ့အထက်မှာနှစ်ချမ်းတွေ့ရပါတယ်သူကတော့ကိုယ့်ဘက်ကသတင်းထုတ်ပြန်မှုသတင်းနဲ့ပြန်ကြားရေးအားနည်းတာကြောင့်တစ်ဖက်ကနေဝါရားဖြန့်နိုင်တယ်လို့ပြောထားပါတယ်ဒါမဲ့ဒီချက်မှာစိတ်ဝင်စားကြတာကသူကဗတ်မလိုက်ပဲကြည့်ရင်တော့သတင်းသမားတွေကအင်းတင်မှာဖြစ်တဲ့အကြောင်းရင်းကိုဖော်လိုက်လို့ဖြစ်တယ်လို့ပြောလာပါတယ်နောက်ပြီးတော့နိုင်ငံတော်လုံခြုံရေးဆိုရင်တော့နိုင်ငံတော်လုံခြုံရေးအတိုင်းအတာနဲ့လုံခြုံရေးကိုအစစ်မြင့်ထားရပါမယ်လို့လည်းဒီတော့ရှင်အကြံပြုလာပါတယ်ဒီသူရဲ့စာကိုဒီခြုံငုံပြီးတော့နားလေတဲ့လောက်ပြန်ပြောရရင်တော့ကိုဘကသတင်းကိုမှန်မှန်ကန်ကန်နဲ့ထုတ်ပြန်နိုင်ရင်တစ်ဖက်ကနေပြီးဝါရားဖြန့်တာတွေလုပ်လို့မရအောင်သတင်းအမှန်ကိုကိုဘကနေပြီးသေချာထုတ်ပြန်ပေးဖို့လိုအပ်ပါတယ်လို့ပြောလာတာပါဟုတ်ကဲ့ဒီညမှာဒီတော်ရရှင်နဲ့ဒီမြန်မာနိုင်ငံကအခြေအနေတွေပေါ်မှာဝေဖန်နေကြတဲ့နိုင်ငံတကာအတိုင်းဝိုင်းလူခွင့်ရေးလှုပ်ရှားသူတွေသဘောတူနေတာတွေ့ရပါတယ်နော်အဓိကကတော့သတင်းမှန်ကိုထုတ်ပြန်ဖို့သတင်းမှန်တွေထွက်ပေါ်လာအောင်လို့နိုင်ငံတကာနဲ့ဒီပြည်ရင်းပြည်ပသတင်းသမားတွေအားလုံးကိုသတင်းရယူနိုင်ခွင့်ပေးဖို့တွေကိုအားလုံးကတစ်ချိန်လုံးတောင်းဆိုနေတာဖြစ်ပါတယ်တော်ရရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်နော်နောက်ပိုင်းမှာတေးတောင်းလာတဲ့တော်ရရှင်တွေကိုအလှည့်ပေးချင်ပါတယ်ရှင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့က ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါရှင့်။ဒီကနေ့ပြောထားသလိုတည်တောင်းလာတဲ့သောရရှင်နေကိုအလှည့်ပေးခြင်းပါတယ်။ video ကိုအမြဲတမ်းအားပေးနေပါတယ်။ကျေးဇူးလည်းအရန်တင်ခြင်းပါတယ်။ကျွန်တော်တခြင်းတစ်ပုတ်တောင်းဆိုခြင်းလို့ပါကျွန်တော်တောင်းကျင်တဲ့တခြင်းလေးကိုလည်းလွှင့်ပေးမယ်လို့မျှော်လင့်ပါတယ်လို့ပြောလာတဲ့သောရရှင်ကတော့မိုင်းနေအိမ်ဆိုတဲ့သောရရှင်မှာစံပြေကဖြစ်ပါတယ
်။ VOE မင်္ဂလာပါ။ကျွန်တော်နာမည်ကမိုင်းနေအိမ်ဖြစ်ပါတယ်။ကျွန်တော်က VOE ကိုနေ့တိုင်းနားထောင်ဖြစ်ပါတယ်။ကျွန်တော်ကရှမ်းပြည်မြောက်ပိုင်းမှာရှိတဲ့မိုင်းတုံဆိုတဲ့နေမြို့လေးမှာနေထိုင်ပါတယ်။ဒါပေမဲ့အခုတော့မိုင်းတုံဆိုတဲ့မြို့လေးနဲ့အိမ်လေးကိုခွဲခွာပြီးတော့ဟိုးအဝီးတနေရာကိုရောက်နေပါတယ်။မြို့နဲ့အိမ်လေးကိုလည်းအရန်လွှမ်းနေပါတယ်။ဒါကြောင့်မလို့ကျွန်တော်အခုဒီ VOE ကိုအဆူတော်ဖော်ကာရဲ့အိမ်ပြေးဆိုတဲ့တခြင်းလေးကိုတောင်းဆိုခြင်းပါလေ
ဒီတော့ဒီသောရရှင်မိုင်းနေအိမ်တောင်းဆိုထားတဲ့ဖော်ကာတည်ဆိုထားတဲ့အိမ်ပြေးဆိုတဲ့တခြင်းလေးကိုထုတ်လွှင့်ပေးခြင်းပါတယ်ရှင်ဒီတောင်းတဲ့ကိုမိုင်းနေအိမ်ရောတိချစ် VOE သောရရှင်နေအားလုံးရောဒီတခြင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါဦးနော်ဒီဆိုထားတဲ့အင်ဂျီဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးတခြင်းတောင်းလာတွေကိုတင်းငရီနေညာပိုင်းနဲ့တင်းလာနေမနေ့ပိုင်းချိန်ဒီမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေပြီးတော့ဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောလဲ VOA Radio အစီအစဉ်တွေကိုတိုက်ရိုက်နားဆင်နိုင်ပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio Facebook တို့ကနေဓာတ်ရိုက်နားမထောင်ပြဖို့ဆိုရင်တော့ VOE ရဲ့ Internet စာမျက်နှာဒါမှမဟုတ်ရင်လည်း Facebook စာမျက်နှာတို့မှာပြန်ပြီးတော့သွားနာဆင်နိုင်ပါတယ်နော်ကျမတို့ website လိပ်စာက burmese.voenews.com ဖြစ်ပါတယ် VOE ကိုလည်းစာရေးကြပါအောင်ရှင်သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ
မအေးတန်တန်ကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍအပြီးမှာတော့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။တောင်အာဖရိကနိုင်ငံမှာ18မိုင်ကျော်ရှိတဲ့တချောင်းတိုးသုံးမွေးလယ်စည်းဘဝတစ်ခုကိုဖန်တီးပြီး Guinness ကမ္ဘာစံချိန်တင်လိုက်ပါရယ်။ပတ်ဝန်းကျင်တန်ရှင်းစီဖို့နဲ့ဓာတ်ဆီဈေးတက်လာတာကိုတံပြန်နိုင်ဖို့အတွက်အီဂျစ်တက္ကသိုလ်ကဆက်မှုကျောင်းသား900ဟာလေစွမ်းအင်ကိုသုံးတဲ့ယင်တစည်းကိုတီထွင်လိုက်ပါရယ်။အခုလိုထူးခြားစံပြသတင်းတွေကိုကိုငိမ့်ချန်းနဲ့မိုက်အီတန်စင်တို့ကစူးစီးတင်ပြထားပါရယ်။
တောင်အာဖရိကနိုင်ငံမှာ29ကီလိုမီတာကျော်ဓမ္မမို18မိုင်နီးပါးရှိတဲ့တချောင်းတိုးသုံးမွေးလယ်ကြီးပေါ်မှာတခုကိုဖန်တီးပြီးတော့ဂင်းနီကမ္ဘာစံချိန်တင်လိုက်ပါတယ်။ဒေသခံပရာဟီတာအဖွဲ့တွေပူးပေါင်းရဲလုပ်ပေးခဲ့ကြတာဖြစ်ပြီးတော့ကွယ်လွန်သွားပြီဖြစ်တဲ့တောင်အာဖရိကနိုင်ငံခေါင်းဆောင်နယ်ဆန်မန်ဒဲလာနှစ်တရာပြည့်မွေးနေ့အထိမ်းအမှတ်အဖြစ်လုပ်ခဲ့ကြရတယ်ဖြစ်ပါတယ်။ဇူလိုင်လ18ရက်နေ့မှာကြာရောက်တဲ့မန်ဒဲလာရဲ့မွေးနေ့မှာတိုင်းပြည်တဝန်ပွဲမျိုးစုံကျင်းပပြီးတော့လူမျိုးရေးခွဲခြားမှုကိုစတင်တဲ့ခေါင်းဆောင်ရဲ့မွေးနေ့ကိုဆင်နွှဲခဲ့ကြပါတယ်။အခုစံချိန်တင်သုံးမွေးလေစည်းပဝါကိုတော့67 blankets ပရဟိတအဖွဲ့ကဥဆောင်ဖန်တီးခဲ့တာဖြစ်ပြီးတော့ဒီအဖွဲ့ဟာလိုအပ်သူတွေအတွက်သုံးမွေးဆောင်တွေကိုဖြန့်ချိပေးနေတဲ့အဖွဲ့လည်းဖြစ်ပါတယ်။28ကီလိုမီတာဆိုတာကတော့မန်ဒဲလာထောင်ထဲမှာနေခဲ့တဲ့28နှစ်တာကာလအပိုင်းခြားကိုကိုးစားပြုရလည်းဖြစ်ပါတယ်။67 blankets ပရာဟိတအဖွဲ့ဟာအခုချိန်မှာတော့အကျဉ်းထောင်စခန်းတွေမှာသုံးမွေးထိုးပညာကို
အသက်မွေးပညာရဲ့တစ်ခုဖြစ်တင်ကြားပေးပြီးတော့ရရှိလာတဲ့သုံးမွေးဆောင်တွေကိုလည်းစီးရဲလူမှုအတိုင်းဝိုင်းတွေကိုပေးတာဖြစ်ပါတယ်။အခုလိုစံချိန်တင်လှေစည်းဘဝရဲ့လို့ဖို့ Facebook ကနေစီးအောင်လုံဆောင်ရတာဖြစ်ပြီးတော့တကွာလုံးကစေတနာဝန်ထမ်းတွေကအရှိနေရအကျဉ်20စင်တီမီတာရှိတဲ့လှေစည်းဘဝလေးတွေကိုရဲ့လို့ပေးပို့ခဲ့ကြတာဖြစ်ပါတယ်။အဲ့ဒီနောက်အယောင်ဆုံးသုံးမွေးတွေကိုပြန်လည်တွဲဆက်ခဲ့ပြီးတော့မန္တလေးအထိမ်းအမှတ်ပန်းချီမှာခင်ကျင်းပြတာခဲ့ပါတယ
်။ကဝင်းကျင်တန်ရှင်းစေဖို့နဲ့ဓာတ်ဆီဈေးတက်တာကိုတံပြန်နိုင်ဖို့အတွက်အီဂျစ်တက္ကသိုလ်ကဆက်မှုကြောင်းသား6ယောက်ဟာလေစွမ်းရင်သုံးတဲ့ယင်တစည်းကိုတီထွင်လိုက်ပါတယ်။ဒီယင်ကိုမောင်းနှင်ဖို့အတွက်ကုန်ကြစရိတ်ဘာမှရှိမှာမဟုတ်ပါဘူး။ Helwan တက္ကသိုလ်ကဆက်မှုကြောင်းသားတွေဟာဖိတိတ်ထားတဲ့လေကိုစွမ်းရင်အဖြစ်နဲ့သုံးလို့ရမရစမ်းသပ်ခဲ့တာလည်းဖြစ်ပါတယ်။ရန်ပုံငွေနဲ့လိုအပ်တဲ့ပစ္စည်းတွေမရှိတဲ့အတွက်ကြံ့ကြာခဲ့ပေမဲ့လည်းနောက်ဆုံးမှာတော့ကုန်ကြစရိတ်နည်းနည်းနဲ့ပတ်ဝန်းကျင်ထိခိုက်မှုနည်းစေတဲ့စွမ်းရင်သုံးရင်ကိုတီထွင်နိုင်ခဲ့တာပါဖိတိတ်ထားတဲ့လေကအလကားရတာဖြစ်ပြီးလေကိုသုံးတဲ့အတွက်မော်တာဆက်လဲတဲ့အခါမှာလဲအေးခံစနစ်မလိုအပ်ပါဘူးအခုချိန်မှာတနအီကိုကီလိုမီတာ40နှုန်းနဲ့မောင်းနေနိုင်ပြီးတော့လေစွမ်းရင်မကုန်ခင်ကီလိုမီတာ30အကွာအဝေးထိမောင်းနိုင်ပါတယ်ဒီရင်ကိုထုတ်လုပ်တဲ့ကုန်ကြဈေးကဒေါ်လာ1000နီးပါးကုန်ကြပါတယ်ဒီရင်ရဲ့စွမ်းရင်အသုံးပြုပုံကိုတိုးတက်ကောင်းမွန်အောင်လုပ်နိုင်လို့ရှိရင်တနအီကိုကီလို100နှုန်းနဲ့အခုလက်ရှိအချိန်ကြာအတိုင်းမောင်းနိုင်မယ်လို့ဆက်မှုကြောင်းသားတွေကယုံကြည်ပါတယ်။သူတို့ရဲ့မော်တာဒီဇိုင်းနဲ့ယင်ကိုစီးပွားပြည့်ထုတ်လုပ်နိုင်ဖို့လည်းမျှော်လင့်ထားပါတယ
်။ဒီနိုင်ငံသားစွန့်စားသူတယောက်ဖြစ်တဲ့ Fabrice Gobar ကတော့လက်ရှိစကိတ်ပုတ်စီပြီးတော့ကဘာတစ်ပတ်ပတ်ဖို့လှုပ်ဆောင်နေပါတယ်။သူရဲ့ပထမအဆင့်ခီးစဉ်ဖြစ်တဲ့ American ပြည်သူ San Francisco မြို့ကနေပြီးတော့ Miami မြို့ခီးစဉ်ကိုတော့ပြီးခဲ့တဲ့တင်းလာနေတုန်းကအဆုံးသတ်နိုင်ခဲ့ပါတယ်။မေလ26ရက်နေ့ကစတင်ခဲ့ပြီးတော့ကီလိုမီတာ4000နီးပါးအကွာအဝေးရှိတဲ့ခရီးကိုဒီနေ့ကိုကီလိုမီတာ150နှုန်းနဲ့ပြန်မြသွားခဲ့တာပါဒီနေ့ကို7နာရီလောက်စကိတ်ဘုတ်စီးပြီးတော့3နာရီလောက်ဘက်ထရီအားပြန်ဖြည့်ခဲ့ရပါတယ်တကယ်နိုင်ရကိုဖျက်တမ်းတဲ့အချိန်မှာတော့အပူချိန်ကြောင့်ဘက်ထရီအားပြန်သွင်းနိုင်မှုကိုထိခိုက်တာတွေရှိခဲ့ပြီးတော့မိုးများတဲ့ဒေသတွေမှာလည်းဘက်ထရီအတွက်ခက်ခဲတွေဖြစ်ခဲ့ရပါတယ်နောက်အဆင့်မှာတော့ပြည်ထောင်နိုင်ငံပဲရစ်မြို့ကနေပြီးတော့မော်စကိုကိုစကိတ်စီးပြီးတော့သွားမှာပါသုံးနှစ်ကြာမယ်လို့ခန့်မှန်းထားတဲ့ကဘာတပတ်ခီးစဉ်ရဲ့နောက်ဆုံးအဆင့်2020မှာတော့အာရှတိုက်ကိုဖျက်ဆီးသွားမှာဖြစ်ပါတယ်ရှင
်။ကိုငိမ့်ညက်နဲ့မိုက်တန့်စင်တို့တင်ဆက်ခဲ့တဲ့ကဘာတလွားထူးခြားဆန်ပြသတင်းများအစီအစဉ်ပါရှင်။အခုတော့ဂျန်နေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်သိငင်ထိုက်ကပြောပြပေးပါအောင်ရှင်။
အမေရိကန်အကသသိပ္ပံအေဂျင်စီ NASA ရဲ့သမိုင်းဝင်ခီးစဉ်အဖြစ်နဲ့နေရဲ့အနီးကိုကပ်ဖို့အကသယင်တစည်းကိုဒီကနေ့လွှတ်တင်လိုက်ပါတယ်။ဒီကနေ့တနင်္ဂနွေနေ့မနေ့စောပိုင်းအမေရိကန်ပြည်သူ့ဖလော်ရီဒါပြည်နယ်ခိတ်ခနာဘာရက်အငူကနေပါကာဆိုလာဖရူအကသစူးစမ်းရေးရှင်ကိုလွှတ်တင်လိုက်တာဖြစ်ပါတယ်။သမိုင်းမှာရှိခဲ့တဲ့အကသယင်တွေထက်ပိုပြီးနေရဲ့ဝင်းချင်ကိုကပ်နိုင်ဖို့အခုခီးစဉ်ကရှိမှန်းထားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်ရှာလော့ဘေးမြို့ကသွေးတဲ့တန်ရုပ်အကျက်ဖတ်မှုတွေဖြစ်ခဲ့တဲ့လူမျိုးရေးဝါဒီတွေရဲ့ချီတက်ဖွဲပထမဆုံးနှစ်ပတ်လည်အဖြစ်ဒီကနေ့တနင်္ဂနွေနေ့မြို့တော်ဝါရှင်တန်နဲ့အနီးအနားကဗာဂျီးနီးယားပြည်နယ်တို့မှာဆန္ဒပြပွဲတွေလုပ်ဖို့ရှိနေပါတယ်။လူမျိုးရေးဝါဒီတွေနောက်တံပြန်ဆန္ဒပြသူတွေကတမရအင်ဖြူတော်အနီးကရင်းမြစ်မှာချီတက်ကြဖို့ရှိနေပြီးအကျက်ဖတ်မှုတွေကြိုတင်ကာကွယ်နိုင်ဖို့လုံခြုံရေးကိုလည်းတင်းကျပ်ထားပါတယ်။အာဖဂန်နစ္စတန်နိုင်ငံအရှိတောင်ပိုင်းဂါဇနီမြို့ကအရေးပါတဲ့နေရာတွေကိုထိန်းချုပ်နိုင်ရေးအတွက်အစိုးရတပ်တွေနဲ့တာလီဘန်သဘုံတို့ကြားတတိယမြောက်နေ့အဖြစ်ဒီကနေ့တိုက်ပွဲတွေဆက်ဖြစ်နေပါတယ်။မြို့ထဲကတာလီဘန်တိုက်ခိုက်ရေးသမားတွေကိုအာဖဂန်တပ်ဖွဲ့တွေကတံပြန်တိုက်ခိုက်နေတယ်လို့အာဖဂန်စစ်တပ်အကြီးအကဲကဒီကနေ့ကာဘူးမြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်ပြည်နယ်မှာတောက်ချန်နေတဲ့ကပုတ်ကလစ်ကလေးချောင်းလိုက်မိုက်လေးရင်ကိုခိုးယူမောင်းနှင်တဲ့သူဟာရစ်ချက်ရက်ဆယ်ဆိုသူဖြစ်တယ်လို့အနာပိုင်တွေကပြောဆိုလိုက်ပါတယ်။အသက်29နှစ်ရှိပြီဖြစ်တဲ့အဲ့ဒီလူက Horizon Air လေးချောင်းလိုက်မှာခီးတဲ့တွေရဲ့တစ်တာတွေနဲ့လေးရင်ကိုဆွဲတဲ့အလုပ်ကိုအလုပ်လုပ်သူဖြစ်ပါတယ်ရှင်
။ကျေးဇူးပါရှင်။တရင်ချင်းချုပ်ကိုမတ်သိငိထိုက်ပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လွှင့်မှုကမတ်ဆုမွန်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Mikhail Dubinsky ဖြစ်ပါတယ်။ VOA American တန်ညပဲ့မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ25 32 51တို့ကနေအတန်လွှင့်ပေးခဲ့တာပါ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.